Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်အောက်တိုဘာလ5ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ Las Vegas မှာတရနဲ့ပြစ်ခတ်ခဲ့သူ Stephen Paddock ရဲ့အကြံစီကိုသူလုံးဝမသိခဲ့ဘူးလို့ Paddock ရဲ့ချစ်သူကပြောပါတယ် American Bangladesh လုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာ Bangladesh မှာရောက်နေတဲ့ဒုက္ခသည်တွေအရေးကိုလည်းဆွေးနွေးကြပါတယ်မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေအတွက် Bangladesh နဲ့ပူးပေါင်းဆောင်ရွက်သွားဖို့ပိုင်ဖြတ်ထားတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်အပြီးနားဆင်ရမှာကတော့
အမေရိကန်နိုင်ငံဆိုလို့ရှိရင်ကမ္ဘာပေါ်မှာအရေးကြီးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကအမေရိကန်နိုင်ငံနဲ
့ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်လို့အမေရိကန်နဲ့မြန်မာဆက်ဆံရေးပြောင်းလဲထိခိုက်မှာမဟုတ်ဘူးလို့အမေရိကန်ဆိုင်ရာမြန်မာတပ်အမတ်ကြီးက VOA ကိုပြောကြားလိုက်တာနဲ့ပတ်သက်လို့တင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာလည်းဒီအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကအစိုးရအဖွဲ့တွေကနေနှုတ်ထွက်ဖို့အခြေအနေထိဖြစ်ခဲ့တယ်ဆိုတဲ့သတင်းကိုအခိုင်အမာညင်းဆိုလိုက်တာကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပါအောင်ရှင်
။အမေရိကန်ပြည်တော်စု Las Vegas မြို့မှာတနက်နေ့ပြစ်ခတ်ခဲ့သူ Stephen Paddock ကတိုက်ခိုက်မှုတစ်ခုခုလုပ်ဖို့ကြံစီနေခဲ့တယ်ဆိုတာသူ့ရဲ့ချစ်သူလုံးဝမသိခဲ့ဘူးလို့ Paddock ရဲ့ချစ်သူ Marilo Danley ရဲ့ရှေ့နေကပြောပါတယ်။မရီလူဒန်လီဟာဖိလစ်ပိုင်နိုင်ငံကနေပြန်ရောက်လာပြီးတဲ့နောက်ဗိုလ်တူးနေတနေ့လုံးလော့စ်အိန်ဂျလိစ်မြို့မှာ FBI တာဝန်ရှိသူတွေကသူ့ကိုမေးမြန်းစစ်ဆေးခဲ့ကြပါတယ်။သူဟာဖိလစ်ပိုင်ကမိသားစုစီကိုတွားလေတာလို့ဒန်လီရဲ့ရှေ့နေကပြောပါတယ်။သူအဲ့ဒီမှာရှိနေတဲ့အချိန်ဘက်တော့ကဒေါ်လာငွေတစ်သိန်းပို့ပေးပြီးအိမ်တစ်လုံးဝယ်ဖို့ပြောခဲ့ပါတယ်။ဘက်တော့ကသူ့ကိုအဆက်ဖြတ်တော့မှာလားဆိုတာဒန်လီကစိတ်ပူခဲ့တယ်လို့ရှေ့နေကပြောပါတယ်။ဘက်တော့ကဝယူတစ်ဆိုင်ရှိသူစိတ်စိတ်ငြိမ်ငြိမ်နေတတ်သူဖြစ်တယ်လို့ဒန်လီကသတ်မှတ်ထားခဲ့တယ်လို့လည်းရှေ့နေကပြောပါတယ်။ဒီတော့တင်မှာပဲသမ္မတဒေါ်နယ်ထရမ့်ဟာဗိုလ်တူးနေ့ကလက်စ်ဗီဂတ်ကိုသွားပြီးရဲတပ်ဖွဲ့ဝင်တွေကူညီကယ်ဆယ်ရေးလှူဒါန်းတွေနဲ့တွေ့ဆုံသလိုတနက်ပြစ်ခံရတဲ့ထဲမှာပါခဲ့သူတွေကိုလည်းတွေ့ဆုံအားပေးပါတယ
်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံရေးဝန်ကြီး Rex Tillerson တို့ကြားတင်းမာမှုရှိနေတယ်ဆိုတဲ့သတင်းပေါ်ထွက်ခဲ့ပြီးနိုင်ယူပိုင်းအကြောင်းပါပဲသမ္မတထရမ့်ကသူဟာနိုင်ငံရေးဝန်ကြီး Tillerson အပေါ်အပြည့်အဝယုံကြည်မှုရှိတယ်လို့ထပ်မံအတည်ပြုပြောကြားလိုက်ပါတယ်လူအများပြားပြစ်ခတ်တပ်ဖြတ်ခံရပြီးနောက်နေဗာဒါပြည်နယ်လက်စ်ဗီဂတ်ဆေးရုံပေါ်ရောက်ရှိနေကြတဲ့သူတွေစီတွားရောက်အားပေးတဲ့သမ္မတထရန့်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။သူဒီလိုမပြောခင်နိုင်အနေငယ်အကြာကပဲမစ္စတာတီလင်ဆန်အနေနဲ့သူယာဒူးကနှုတ်ထွက်တော့မယ်ဆိုတဲ့သတင်းတွေဟာမမှန်ကန်ဘူးလို့ညင်းဆန်ခဲ့တာပါ။သူဝန်ကြီးယာဒူးလက်ခံစင်ကအတိုင်းပဲသမ္မတနဲ့တိုင်းပြည်ရဲ့အောင်မြင်မှုတွေအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့သတင်းနောက်တွေကိုပြောကြားခဲ့ပါတယ်။မစ္စတာတီလန်ဆန်ကသမ္မတနဲ့သူ့ဝန်ကြီးအဖွဲ့ရဲ့နိုင်ငံရေးမူဝါဒဆိုင်ရာအောင်မြင်မှုတွေကိုတတိယကြီးဖော်ပြသွားပြီးဒါဟာစူပေါင်းအောင်မြင်မှုဖြစ်တယ်လို့ပြောပါတယ်။ဇူလိုင်လတုန်းကယာဒူးကနှုတ်ထွက်တော့မယ်ဆိုတဲ့သတင်းထွက်ပေါ်မှုကိုညှင်းဆန်သွားပါတယ
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နှောက်ဖို့ရုရှားနိုင်ငံဟာသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွေကလူတွေနဲ့ပေါင်းလုခဲ့သလားဆိုတာဆက်ပြီးစုံစမ်းစစ်ဆေးနေတယ်လို့အထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကပြောပါတယ်။နောက်လာမယ့်ရွေးကောက်ပွဲတွေမှာပါရုရှားကဝင်ပြီးဆွတ်ဖက်ချင်းချောက်တဲ့အထိဖြစ်နိုင်တယ်လို့လည်းသတိပေးပါတယ်။ဘူပေါင်းကြံစီခဲ့သလားဆိုတာဆက်ပြီးစုံစမ်းနေတော့ပဲလို့ကော်မတီဥက္ကဋ္ဌမြောက်ကရိုလိုင်းနာပြည်နယ် Republican ထက်လွှတ်တော်မှ Richard Burr ကဗိုလ်ဒူးနေလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဘူပေါင်းကြံစီသလားဆိုတာနဲ့ပတ်သက်ရင်လုပ်စရာတွေအများကြီးရှိသေးပေမဲ့ဘာဖြစ်ခဲ့လဲဆိုတာပိုပြီးရှင်းရှင်းလင်းလင်းပုံဖော်နိုင်ဖို့လုပ်နေတယ်လို့ Mr. Burr ကပြောပါတယ်။အခုချိန်ထိရထားတဲ့ကောက်ချက်တွေနဲ့အတူအများပြည်သူသိအောင်ပြောဆိုဖို့တာဝန်ရှိတယ်လို့သူတို့ခန်းစားရတဲ့အကြောင်းRepublican ထက်လွှတ်တော်မှ Burr နဲ့ Comedy War ရင်အဖွဲ့ဝင် Virginia ပြည်နယ်ထက်လွှတ်တော်မှ Mark Warner တို့ကသမ္မတ Trump ရဲ့အတွင်းစီးနဲ့ပတ်သက်ပြီးအထိတ်တလန့်ဖြစ်စရာပြောဆိုတာမှပါပဲသတင်းစာရှင်းလင်းပွဲအတွင်းပြောသွားကြပါတယ
်။တင်းင်းတွင်နေတော့ Las Vegas မှာလူပေါင်း58ဦးသေဆုံးပြီးယာနေချီဒဏ်ရာရရှိခဲ့တဲ့ဂီတဖျော်ဖြေပွဲပြစ်ခတ်မှုမှာတနသမားအုံပြုခဲ့တဲ့ Bump Stock လက်နက်အမျိုးအစားပိတ်ပင်ရေးဥပဒေတရက်ကိုတင်သွင်းမယ်လို့ American အထက်လွှတ်တော်အမ Dianne Feinstein ကဗိုလ်တူးနေ့ကကြေညာလိုက်ပါတယ်။တနသမားစတီဗင်ပက်တော့ရဲ့ဟိုတယ်ခန်းထဲမှာရိုင်ဖယ်တနက်12လက်တွေ့ရှိရပြီးဒီတနက်တွေကမောင်းမြန်ရိုင်ဖယ်လိုပြစ်ခတ်နိုင်အောင်အထူးပြုပြင်ထားတာဖြစ်တယ်လို့အာနာဝိုင်းတွေကပြောပါတယ်မောင်းမြန်တနက်တွေကိုပိတ်ပင်ထားပြီးဖြစ်ပေမဲ့မောင်းမြန်တနက်လိုဖြစ်အောင်ပြုပြင်နိုင်တဲ့ Bump Stock လက်နက်အမျိုးအစားဟာပိတ်ပင်ထားတဲ့အထဲမှာမပါဝင်သေးတာကြောင့်ဒါကိုပိတ်ပင်ရမယ်လို့လက်နက်ထိန်းချုပ်ရေးကိုအဓိကထောက်ခံသူဖြစ်တဲ့ Dianne Feinstein ကပြောတာပါFeinstein နဲ့အတူကြံဒီမိုကရက်အမတ်20ကျော်တို့ကလည်းဒီဥပဒေမူကြမ်းကိုပူးတွဲအဆိုပြုမှာဖြစ်ပါတယ်။ NRA ခေါ်အမေရိကန်ပြည်ထောင်စုရိုင်ဖယ်သနတ်အသင်းကဒီပစ်ခတ်မှုဟာအမေရိကန်ဖွဲ့စည်းပုံကခွင့်ပြုထားတဲ့သနတ်ကင်ဆောင်မှုကိုထိခိုက်စရာမရှိဘူးလို့ဆိုပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီကနေကြာသပတေးမိနစ်ဖက်သတင်းများကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြောင်းအောက်တိုဘာလ3ရက်အင်္ဂါနေ့ကအမေရိကန်နိုင်ငံခြားရေးဌာနမှာကျင်းပခဲ့တဲ့6ကြိမ်မြောက်လူမျိုးရင်းဆိုင်ရာအစည်းအဝေးတွင်ဆွေးနွေးတဲ့ကိစ္စရပ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာဩဂုတ လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့မွတ်စလင်ဒုက္ခသည်9000ကျော်ရေးလဲအဓိကအကြောင်းအရာတစ်ခုဖြစ်ပါဝင်ခဲ့ပါတယ်
။ The United States is deeply troubled by the violence in Burma and we applaud the government of Bangladesh's generosity in responding to the humanitarian crisis.
ဒီမှာငါကအကြမ်းဖက်အခြေအနေတွေပေါ်အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်မိပါတယ်။လူသားဘေးဒုက္ခအကြက်တဲပေါ်ဘင်္ဂလားဒေ့ရှ်အစိုးရကထောက်ထားညှတာမှုနဲ့ကူညီလို့ဆောင်ပေးတဲ့အတွက်ကြီးကျယ်ပါတယ်။ဘေးဒဏ်သင့်လူတို့အတွက်အကူအညီတွေရောက်ရှိစေရေးဆက်ပြီးကြိုးပမ်းလှုပ်ဆောင်နေတဲ့ပေါ်လဲကျေးဇူးတင်ပါတယ်။နိုင်ငံမှာအိုးရင်မြန်မာနိုင်ငံမှာအိုးရင်ဆွန့်ခွာပြီးနိုင်ငံတွင်းမှာရောပြည်ပဘင်္ဂလားဒေ့ရှ်မှာပါထွက်ပြေးခိုလုံနေကြရသူတွေအတွက်2018ခုနှစ်အတွင်းအမေရိကန်အစိုးရနဲ့ခွန်နန်းလူလူကဒေါ်လာ65သန်းအကူအညီပေးထားပြီးပါပြီလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရအမျိုးသမီး Heather Nowot ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းအခုလိုလူသားချင်းစာနာမှုပဋိပက္ခကိုကင်တွယ်ဖြေရှင်းမှုကြိုးပမ်းနေချိန်အမေရိကန်ရဲ့အကူအညီတွေအထူးကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ဒါ့အပြင်မွတ်စလင်ဒုက္ခသည်တွေဘေးကင်းစွာနေရပြန်နိုင်ရေးကိုလည်းနိုင်ငံဆွေးနွေးကြတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာ32သန်းပေးမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြီးခဲ့တဲ့လကကြေညာထားတဲ့အထက်မှာ28သန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးမှာဖြစ်ပြီးကျန်တာကမြန်မာနိုင်ငံကိုပေးမှာပါ။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာပြည်ထနာကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံကဖွံ့ဖြိုးရေးအမေရိကန်အေဂျင်စီ USAID ကလည်းကုလသမဂ္ဂကမ္ဘာစစ်နှိုင်းခါအစီအစဉ် WFP ကိုဒေါ်လာ6သန်းပေးမယ်လို့စက်တင်ဘာလ28ရက်နေ့ကကြေညာထားပါတယ
်။ရိုဟင်ဂျာဒုက္ခသည်အများအရေးနဲ့ပတ်သက်ပြီးအရေးပေါ်ကိစ္စရေးညှိနှိုင်းဆွေးနွေးမှုနဲ့စာနာမှုအထောက်ပံ့ဆိုင်ရာကုလသမဂ္ဂလက်ထောက်ညွှန်ကြားရေးမှူးချုပ်နဲ့ UNICEF ကကုလသမဂ္ဂကလေးများရံမုံငွေအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးတို့ကအောက်တိုဘာ4ရက်နေ့မှာပူးတွဲကြေညာရက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်များနဲ့ပတ်သက်ပြီးကုလသမဂ္ဂဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားဖို့စိတ်ပိုင်းဖြတ်ထားတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေဟာဒုက္ခသည်များကိုကူညီကယ်ဆယ်ရေးအတွက်အစွမ်းကုန်ကြိုးပမ်းဆောင်ရွက်နေကြတာဟာလူသားချင်းစာနာမှုရဲ့ပြည့်ယုတ်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂဟာသူတို့ရဲ့တုတ်ပြန်လှုပ်ဆောင်ချက်ကိုတိုးမြှင့်တဲ့အနေနဲ့ကယ်ဆယ်ရေးအတွက်အရေးပေါ်လိုအပ်ငွေဒေါ်လာတန်ပေါင်း430ရှာဖွေမယ်လို့ကြေညာလိုက်ပြီးဒီအစီအစဉ်ကိုပံ့ပိုးတဲ့အနေနဲ့ CERF ကအရေးပေါ်ကယ်ဆယ်ရေးဗဟိုရန်ပုံငွေကအမေရိကန်ဒေါ်လာ12သန်းထပ်ဆောင်းပေးဖို့ကိုလည်းကြေညာချက်ထုတ်ပြန်ထားပါတယ
်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ဟာတက္ကသိုလ်ရဲ့ရန်စပြောဆိုတာတွေလုပ်ခဲ့ပြီးအပြန်အလှန်ထိုးနှက်ပြောဆိုခြင်းစီရှိသူဖြစ်ပေမဲ့လည်းယူသွနေသူတော့မဟုတ်ဘူးလို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ကင်ဂျွန်ဝန်ဟာတိတ်ကိုစဉ်းစားဆင်ခြင်တတ်သူတူဖြစ်တယ်လို့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ကိုရီးယားမစ်ရှင်ဌာနဒုတိယလက်ထောက်ညွှန်ကြားရေးမှူးယွန်ဆော့အီလီကပြောပါရယ်ချင်းချောက်တာအပြင်းထန်ပြောတာတွေကိုဖယ်လိုက်ရင်ကင်ဂျွန်ဝန်ဟာအမေရိကန်နဲ့တောင်ကိုရီးယားပူးတွဲတပ်ဖွဲ့တွေနဲ့ရှင်ဖို့လုံးဝစံထားမရှိပါဘူးလို့ CIA ကကမကထလုပ်ပြီးဝါရှင်တန်မြို့တော်မှာလုပ်တဲ့ထောက်လှမ်းရေးဆိုင်ရာညီလက်ခံတစ်ခုအတွင်းယွန်ဆော့အီလီကပြောသွားပါရယ်အာဏာရှင်အားလုံးဖြစ်ချင်တယ်လို့ပဲကင်ဂျွန်ဝန်ကဖြစ်ချင်တာပါနှစ်ပေါင်းများစွာအုပ်ချုပ်ဖို့နဲ့ကိုယ့်အရာပေါ်မှာအေးအေးချမ်းချမ်းတက်တန်းကုန်သွားဖို့ဖြစ်ပါတယ်လို့ယွန်ဆော့အီလီကပြောပါရယ်ထောက်လန်းရေးရဲ့38ချက်ဟာသမ္မတဒေါ်နယ်ထရမ့်ကပြောဆိုနေတာတွေနဲ့တော့ဆန့်ကျင်ဘက်ဖြစ်နေပုံရပါတယ်။မြောက်ကိုရီးယားကောင်ဆောင်ကို Little Rocket Man လို့သုံးပြီး Twitter မှာသမ္မတထရမ့်ကရေးဘူးသလိုပြီးခဲ့တဲ့လက tweet တစ်ခုမှာဆိုရင်ကင်ဂျွန်ဝန်ဟာယူသွနေသူ Madman တယောက်ဆိုတာတိတ်ကိုထင်ရှားတယ်လို့ရေးခဲ့မှုပါတယ်ခင်ဗျာ
။ Spain ဘီယန်ဆန်တမမြောက် Philip ကနိုင်ငံတည်ငြိမ်ရေးအတွက်ချိန်ချောက်မှုရှိနေတယ်လို့သတိပေးတည်တဲ့ကြားကပဲ Catalan ဒေသအစိုးရကောင်ဆောင် Carlsပွေဒမွန်ကရပိုင်းအတွင်းလွတ်လပ်ရေးကြေညာမယ်လို့အတီတလင်းပြောကြားလိုက်ပါတယ်။ဗိုလ်တုနေမှာမေခွန်းတရက်ပြောကြားခဲ့ပါတယ်။ဒီလိုပြောကြားလိုက်တာဟာကက်လန်ပြည်သူ90ရာခိုင်နှုန်းခန့်ကစပိန်ကခွဲထွက်ဖို့မဲပေးခဲ့ပြီးသုံးရက်အကြာမှာဖြစ်ပါတယ်။ဒါပေမဲ့လာရောက်မဲပေးသူအရေအတွက်ဟာမှတ်ပုံတင်ထားသူဥယျာဉ်ရဲ့တက်ဝက်တော်မရှိခဲ့ပါဘူး။စပိန်အာနာဘန်ဒီကတော့တနင်္ဂနွေနေ့ဆန္ဒခံယူပွဲဟာဖွဲ့စည်းပုံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ကက်လန်ဒေသကိုစပိန်အစိုးရကချုပ်ကန်သွားမယ်လို့ချင်းချောက်ထားပါတယ်။BN Philip ကလည်းဒီအစိုးရရဲ့အားပေါ်အတိုင်းပဲအင်္ဂါနေ့ကရုပ်မြင်သံကြားမှာမေကွန်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
Washington, the voice of America, the VOA.
ကိုကြကြသိန်းနဲ့ကိုညံဝင်းအောင်ပါရှင်။အခုဆက်လက်ပြီးတော့သတင်းလှော်ရီကိုဆက်လက်နားဆင်ရမှာပါ။ American နိုင်ငံသားကြီးဝန်ကြီး Rex Tillerson ကအစိုးရအဖွဲ့တွေကနေသူနှုတ်ထွက်ဖို့အခြေအနေထိဖြစ်ခဲ့တယ်ဆိုတဲ့သတင်းကိုအခိုင်အမာညင်းလိုက်ပါရယ်။သမ္မတ Trump နဲ့ဝန်ကြီး Tillerson တို့အကြားမူဝါဒရေးရာပိုင်းသဘောထားကွဲလဲတာတွေရှိခဲ့ပြီးတဲ့နောက်ဆက်ဆံရေးအဆင်မပြေဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာသူကတုံ့ပြန်ညင်းဆိုလိုက်တာဖြစ်ပါရယ်။ကိုကြကြသိန်းကအပြည့်အစုံကိုပြောပြမှာပါ။
ဝင်းကြီးဒီလာဆန်ဟာဒီနှစ်အစောပိုင်းတုန်းကယာလူကနှုတ်ထွက်လူနေအခြေအနေထိရောက်ခဲ့တဲ့ဆိုပြီး NBC သတင်းဌာနကထုတ်လွှင့်တဲ့ဗိုလ်ဒူးနေတရက်ထဲမှာပဲမစ္စတာဒီလာဆန်ကသတင်းတော်တွေကိုရှင်းလင်းပြောဆိုတာပါသမ္မတဒေါ်နယ်ထရမ့်နဲ့သူနဲ့ကြားမှာလအတော်ကြာတင်းမာမှုတွေရှိခဲ့ပြီးစိတ်ပြက်လက်ပြက်ဖြစ်ခဲ့ပေမဲ့ဒူးသမ္မတမိုက်ပန့်စ်ကတိုက်တွန်းတာကြောင့်သာမထွက်ဘဲယာလူမှာဆက်နေဖြစ်တာလို့ NBC သတင်းမှာဖော်ပြတာကိုမစ္စတာဒီလာဆန်ကအခိုင်အမာညင်းဆိုသွားပါတယ်
I think it's the most important element of the article is to reaffirm my commitment to this role that President Trump's asked me to serve and to
ဒီဆောင်မှာအရေးကြီးဆုံးချက်လို့ကျွန်တော်ထင်တာကတော့သမ္မတ Trump ကတာဝန်ယူခိုင်းတဲ့ဒီခန့်ကဏ္ဍပေါ်ကျွန်တော်ရဲ့တန်ရိပ်ထံခံမှမှုကိုထပ်လောင်းအာမခံဖို့နဲ့နှုတ်ထွက်ဖို့စဉ်းစားခဲ့မှုတွေဆိုတာကိုပယ်ချဖို့ပဲဖြစ်ပါတယ်ဒီမိကုံးကိုကျွန်တော်ထပ်ခါတလဲလဲကျွန်တော်ဖြေထားပြီးပါပြီဘာကြောင့်မှမသိပဲဒါကိုဆက်ပြီးတော့ပြောနေကြပါတယ်ကျွန်တော်စိတ်ထဲမှာယာရုကနေနှုတ်ထွက်ဖို့စဉ်းစားချက်ဘယ်တော့မှမရှိခဲ့ပါဘူး။သမရရဲ့ခန့်အပ်မှုနဲ့ကျွန်တော်တာဝန်ထမ်းဆောင်နေတာဖြစ်ပြီးသမရကသူ့ရည်မှန်းချက်တွေပေါက်မြောက်အောင်မြင်မှုကျွန်တော်ဟာအသုံးဝင်တယ်လို့ဆက်ပြီးတော့မြင်နေသမျှဒီယာရုမှာဆက်ပြီးတော့ရှိသွားမှာပါ
။သမရထရမ်ကလည်းဗိုလ်ဒူးနေကပဲ Twitter မှာတုံ့ပြန်ရေးသားပါသေးတယ်။ NBC သတင်းဌာနဟာလှုပ်ကြံထုတ်လွှင့်တဲ့သတင်းဌာနဖြစ်တယ်။ CNN ထက်တောင်မှပိုပြီးလှုပ်ကြံတဲ့သတင်းဌာနဖြစ်တယ်။ကောင်းမွန်တဲ့သတင်းတင်ဆက်မှုကိုဂုဏ်သိက္ခာကျဆင့်အောင်လုပ်တယ်သူတို့ရဲ့အဆင့်နေရာအရန်ကျသွားတာအံ့ဩစရာမရှိဘူးလို့သမရကရည်ပါတယ်ပြီးခဲ့တဲ့ဇူလိုင်လကဘန်ဒကွန်စစ်ဌာနချုပ်မှာတခြားတာဝန်ရှိသူတွေနဲ့အတူလုပ်တဲ့အစည်းအဝေးတစ်ခုပြီးတဲ့နောက်သမရထရမ့်ကိုခတ်တုံးတုံးလို့အဓိပ္ပာယ်ရနိုင်တဲ့မိုရွန်းဆိုပြီးတုံနှုံးခေါ်ဆိုခဲ့ဘူးတယ်လို့ NBC သတင်းမှာဖော်ပြထားတာကိုတိုက်ရိုက်မိတဲ့အခါဝင်းကြီးဒေလာဆန်ကအရေးမပါတဲ့ကိစ္စတွေကိုသူရှင်းနေမှာမဟုတ်ဘူးလို့ပြန်ပြောပါတယ်
I'm not going to deal with petty stuff like that. I mean, this is what I don't understand about Washington. Again, you know, I'm not from this place.
ဒီလိုအရေးမပါတဲ့ကိစ္စမျိုးကိုကျွန်တော်ရှင်းနေမှာမဟုတ်ပါဘူး။ Washington နဲ့ပတ်သက်ပြီးကျွန်တော်နားမလည်တာအဲ့ဒါပါပဲ။ကျွန်တော်ကဒီနေရာကမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်လာတဲ့နေရာတွေမှာတော့ဒီလိုအရေးမပါတဲ့ကိစ္စမျိုးတွေကိုရှင်းမနေပါဘူး။ဒါဟာလူတွေကွဲအောင်လုပ်တာကလွဲပြီးတော့ဘာအတိတ်ပဲမှမရှိပါဘူး။ဒီအစိုးရအဖွဲ့ထဲမှာကွဲအောင်လုပ်ဖို့စူးစမ်းတဲ့အထဲကျွန်တော်ပါဝင်မှာမဟုတ်ပါဘူး။
ဗိုလ်ဒူးနေကလုပ်တဲ့နိုင်ငံရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဝန်ကြီးကအဲ့လိုသုံးနှုံးပြီးမပြောခဲ့ဘူးလို့ပြောခွင့်ရ Heather Nowak ကပြောသွားပါတယ
်။ The secretary does not use that type of language. The secretary did not use that type of language to speak.
အဲ့ဒီလိုအသုံးနှုံးမျိုးဝန်ကြီးကမသုံးပါဘူး။ American ပြည်ထောင်စုရဲ့သမ္မတနဲ့ပတ်သက်လို့အဲ့ဒီလိုစကားမျိုးသုံးနှုံးပြီးတော့ဝန်ကြီးကမပြောခဲ့ပါဘူး။ဘသူနဲ့ပတ်သက်လို့ပြောတာပဲဖြစ်ဖြစ်သူဟာအဲ့ဒီလိုသုံးနှုံးပြောဆိုတာမရှိပါဘူး။ဆိုတော့ဒါနဲ့ပတ်သက်ပြီးရှင်းပြီလို့ကျွန်မမျှော်လင့်ပါတယ်
။ဝန်ကြီးဒေလာဆန်ကနှုတ်ထွက်ဖို့ဖြစ်ခဲ့ပေမဲ့ဒုသမရကတားလို့သာဆက်နေနေတာဆိုတော့ NBC သတင်းပါဖော်ပြချက်ကလည်းဒုသမရမိုက်ပန့်စ်ရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူဂျရော့အေဂန်ကညင်းဆိုပါတယ်။ဒီအစိုးရဖွဲ့တွေကနေဝန်ကြီးဒေလာဆန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီးဒုသမရနဲ့ဝန်ကြီးကြားမှာဘယ်တော့မှပြောဆိုဆွေးနွေးတာမရှိခဲ့ဘူးဆိုတာကိုဒုသမရကလည်းအတည်ပြုပြောဆိုကြောင်းဒါနဲ့ပတ်သက်ပြီးပြောင်းပြန်ပြောဆိုနေကြတာမှန်သမျှလုံးဝမှားယွင်းပါကြောင်းဒုသမရရဲ့အကြံပေးပုဂ္ဂိုလ်ဂျရော့အေဂန်ကပြောပါရခင်ဗျာ
ကိုချော်ချော်သိန်းပြောပြသွားတာပါရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့တုံ့ပြန်ပြောဆိုမှုတွေနဲ့အတူဒီရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခကိုမြန်မာအစိုးရဘက်ကမှန်မှန်ကန်ကန်ရည်တည်ဖြေရှင်းဆောင်ရွက်နေကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာပြောင်းလဲမှုမရှိဘူးလို့အမေရိကန်ဆိုင်ရာမြန်မာသံမတ်ကြီးကပြောကြားလိုက်တာကိုနားဆင်ပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်လို့သူတို့နောက်ဆုံးရရှိထားတဲ့သတင်းအချက်အလက်တွေကိုအမေရိကန်နိုင်ငံသားဌာနအာရှရေးရာပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါရယ
် Over 400,000 people mostly the Rohingya community have fled their homes the near total destruction of 240
Rohingya အများစုပါဝင်တဲ့ဒုက္ခသည်၄သိန်းကျော်ဟာသူတို့နေရပ်ကနေပြီးတော့ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်ကြေးရွာပေါင်း214ရွာနီးပါးမိရှို့ဖျက်ဆီးတာကိုခံခဲ့ရတယ်ဆိုတာဂျိုဒုကရရတဲ့သတင်းတပ်ပုံတွေကအတည်ပြုထားပါတယ်
မြန်မ မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ပြင်းထန်ပြီးရေရှည်ခွဲခြားဆက်ဆံမှုကြောင့်တိတ်နေချီတဲ့ဒုက္ခသည်တွေနေရက်ကနေဆွန့်ခွာထွက်ပြေးရတဲ့အခြေအနေကိုအမေရိကန်အနေနဲ့ထိတ်လန့်တုံ့လုံးမိတယ်လို့လဲဆိုပါရယ်ဩဂုတ်လ25ရက်နေ့ကမောင်းတော့မှာရှိတဲ့လုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့လုပ်ရက်ကိုလည်းအမေရိကန်ပြည်ထောင်စုကရှုံချကြောင်းဆက်ပြီးဖြစ်နေတဲ့ပဋိပက္ခပြဿနာကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အကြမ်းဖက်မှုမှန်သမျှကိုထပ်မံရှုံချကြောင်းအခုလိုပြောခွင့်ရပုဂ္ဂိုလ်ကတဆက်သေးပြောသွားပါတယ်
We reiterate our broad condemnation of the attacks against security posts and the ensuing
လုံခြုံရေးစခန်းတွေကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်တာနောက်အကျိုးဆက်အဖြစ်လုံခြုံရေးတပ်တွေဘက်ကရဲသားတွေပေါ်မှာအင်အားအလွန်ကျွန်သုံးပြီးတော့မစင်မချင်းအကြမ်းဖက်တာဒါတွေကိုအမေရိကန်ကတိတိတသားရှုတ်ချတဲ့အကြောင်းထပ်ပြီးတော့ပြောချင်ပါတယ
်အထူးသဖြင့်မြန်မာလုံခြုံရေးတပ်တွေအနေနဲ့နယ်မြေရှင်းလင်းရေးမှာဆောင်ရွက်ခဲ့သမျှတွေကိုတာဝန်ခံဖို့လေအမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းသူကပြောပါတယ်
We call on Burmese security authorities to respect the rule of law, stop the violence and end the displacement of civilians from all communities.
မြန်မာလုံခြုံရေးအာဏာပိုင်တွေအနေနဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့အကြမ်းဖက်မှုကိုရပ်ဆိုင်းဖို့နဲ့လူမှုအတိုင်းအဝန်းအလုံးကအရသားတွေကိုသူတို့နေရာကနေမောင်းထုတ်တာတွေကိုရပ်ပစ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်လူခွင့်ရေးကြဲကြဲပြန့်ပြန့်ချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးခွင့်ပြုဖို့လုံခြုံရေးတပ်တွေကိုထိန်းချုပ်ဖို့အပြင်သူတို့ရဲ့စစ်စင်ရေးအတွက်အပြည့်အဝတာဝန်ခံမှုကိုလည်းတောင်းဆိုပါတယ
်။ဒါ့အပြင်ကိုဖီအန်နဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖို့ဆောင်ရွက်ဖို့ရွေးကောက်ခံထားတဲ့အရက်သားအစိုးရနဲ့မြန်မာလုံခြုံရေးတပ်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းလည်းအမေရိကန်နိုင်ငံသားဌာနအာရှရေးရာပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်လာဖို့လက်ခံမယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိပေးမှုကိုအမေရိကန်ပြည်ထောင်စုကကြိုဆိုကြောင်း VOA ကိုအီးမေးလ်ကပေးပို့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့စာမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပဋိပက္ခတွေကိုမှန်မှန်ကန်ကန်ဖြေရှင်းနိုင်ဖို့ကြိုးပမ်းနေကြောင်းအမေရိကန်ဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ
်။အမေရိကန်နိုင်ငံဆိုလို့ရှိရင်ကမ္ဘာပေါ်မှာအရေးကြီးတဲ့နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံကအမေရိကန်နိုင်ငံနဲ့လည်းခင်မင်ရင်းနှီးတဲ့နိုင်ငံဖြစ်ပါတယ်ဒီလိုခင်မင်ရင်းနှီးတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်လည်းအမေရိကန်နိုင်ငံနဲ့ဆက်ဆံရေးကိုကျွန်တော်တို့အများအားအလေးထားပါတယ်လေးထားတယ်ဆိုတာနဲ့ပဲကျွန်တော်တို့ရဲ့လုပ်ရည်တည်ရဲ့အမှန်ကန်တဲ့ရည်တည်ချက်ကိုတော့ကျွန်တော်တို့အမေရိကန်အစိုးရကိုအများအားကျွန်တော်တို့ပြောနေပါတယ်အမေရိကန်နိုင်ငံကအခုဆောင်ရွက်နေတဲ့ကိစ္စကတော့ကျွန်တော်တို့ဘလို့တည်ရောက်မှုရှိတယ်ဆိုတာကတော့သူတို့ရဲ့အဆုံးဖြတ်ချက်ဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ဒီအမေရိကန်နိုင်ငံပေါ်ထားရှိတဲ့သဘောထားကတော့ကြောင်းလည်မှုမရှိပါဘူးဆိုတဲ့ဟာလေးကိုကျွန်တော်ပြောပြရစီ
။တချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအကြမ်းဖက်ဖိနှိပ်ခံရမှုအပေါ်အမေရိကန်အောက်လွှတ်တော်ရဲ့ကြားနာပွဲကိုဒီကနေ့ကြာသပတေးနေ့မှာကျင်းပဖို့ရှိပါတယ်။ဒီကြားနာပွဲကိုဦးစီးကျင်းပမယ်။အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ် Rice ကတော့ဒီအကြမ်းဖက်မှုတွေရပ်တန့်အောင်အမေရိကန်ပြည်ထောင်စုအနေနဲ့တက်နိုင်သလောက်အကူအညီပေးဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။ဒေတာစံတော်ချိန်နနက်9နာရီမှာကျင်းပမဲ့ကြားနာပွဲကိုမြန်မာတန်ယုံဘက်ကတက်ရောက်နားထောင်ဖို့ရှိတယ်လို့လည်းတန်မတ်ကြီးဦးအောင်လင်းကပြောပါတယ်
။သူတို့ကဒီတန်ယုံတွေကိုဖိတ်ထားတာမရှိပါဘူး။ဒါပေမဲ့ hearing ဆိုတဲ့ဟာကတော့ open to the public အများအဝသူကနေပြီးတော့ဖွင့်တဲ့ hearing ဖြစ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဇေယျနေပြီးတော့သူတို့မဖိတ်တည်တိုင်အောင်သူတို့ဘာတွေပြောတယ်ဆိုတဲ့ဟာကိုတော့တွားရောက်ပြီးတော့ကျွန်တော်တို့နားထောင်မှုရှိပါမယ
်။ဒီကြားနာပွဲမှာမြန်မာနိုင်ငံကိုမကြသေးခင်ကကိုယ်တိုင်တွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှိတောင်အာရှရေးရာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီလေးတက်ရောက်ထွက်ဆိုမှာဖြစ်ပါရဲ့ရှင်။
ရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာမျက်နှာပြက်စရာတွေကြုံနေရပါတယ်။ရခိုင်ပြည်နယ်အချက်အသေးကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိကက်လာနိုင်ပါလဲ။နိုင်ငံတကာစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်လဲဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-3-8-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ာသာပရိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုလိုရခိုင်ပြည်နယ်မှာတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရက်အတင်းကျပ်ပြန်ပို့ဖို့မသင့်ဘူးလို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒအလျောက်သာနေရက်ပြန်သင့်တဲ့အကြောင်းအဲ့ဒီလိုပြန်တဲ့အခါမှာလဲကုလသမဂ္ဂလူနိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်တင်ကြောင်းပြောပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်စုံကိုတင်ပြမှာပါရှင်
။ရခိုင်ပြည်နယ်မောင်နှံဒေသမှာဩဂုတ်လ25ရက်နေ့ကအန်ဆာလို့ခေါ်တဲ့ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေကြားဆောင်လူညွန်ရေးစခန်း30ကျော်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ဆက်တွဲအဖြစ်မြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်တာကြောင့်အဲ့ဒီဒေသမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရာဟာသူတို့အဆို ethnic cleansing လို့ခေါ်တဲ့လူမျိုးပြုံးရှင်းလင်းတုတ်တင်မှုကျူးလွန်ခြင်းဖြစ်ကြောင်းကုလသမဂ္ဂကပြောဆိုနေတာဖြစ်ပါတယ်။ Amnesty International နိုင်ငံတကာလူညွန့်ချမ်းသာခွင့်အဖွဲ့ကြီးကတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့အဲ့ဒီဒုက္ခသည်တွေအတင်းအကျပ်နေရပြန်ပို့မခံရရေးနိုင်ငံတကာအတိုင်းအဝိုင်းကကူညီလှုပ်ဆောင်တင်ကြောင်းအောက်တိုဘာလ4ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တီကူမာဟာAI အဖွဲ့ရဲ့တောင်အာရှဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ
် Amnesty International is opposed to forcing Rohingya refugees in Bangladesh to go back to Myanmar
Rohingya ဒုက္ခသည်တွေမြန်မာနိုင်ငံဘက်အတင်းကျပ်ပြန်ပို့မဲ့အစီအစဉ်ကိုနိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကကန့်ကွက်ပါတယ်ကျွန်တော်တို့အနေနဲ့ဘာကြောင့်ကန့်ကွက်ရတယ်လဲဆိုတော့သူတို့ပြန်သွားတဲ့အခါလုံခြုံမှုမရှိဘူးညှဉ်းပန်းနှိပ်စက်ခံရနိုင်တယ်လို့ Rohingya တွေအနေနဲ့ယူဆမယ်ဆိုရင်သူတို့ကိုအတင်းကျပ်ပြန်မပို့သင့်ပါဘူးဒါဟာနိုင်ငံတကာစံနှုန်းဖြစ်ပါတယ်။အဲဒါကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားချုပ်ဆိုမဲ့ဘလို့သဘောတူညီချက်မျိုးပဲဖြစ်ဖြစ်ဒီချက်ကိုထည့်သွင်းစဉ်းစားရမှာပါ
။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာအောက်တိုဘာလ1ရက်ကနေ3ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအရေးဆွေးနွေးတာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်စက်တင်ဘာလ19ရက်နေ့ကပြောကြားခဲ့တဲ့အတိုင်းမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီစီရန်နဲ့ပြန်လည်ပို့ဆောင်ရန်ကိစ္စဆောင်ရွက်သွားဖို့အသင့်ရှိကြောင်းထပ်လောင်းပြောကြားခဲ့ပါတယ်။ဒါအပြင်1992ခုနှစ်ဧပြီလ28ရက်နေ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်နိုင်ငံသားရေးဝန်ကြီးတွေထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါသတ်မှတ်ချက်တွေအတိုင်း1992ခုနှစ်စက်တင်ဘာလကစပြီး2005ခုနှစ်ဇူလိုင်လအထိအိမ်တောင်စု 46,000 ကျော်ကလူဦးရေ 23,600 ကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ခဲ့ပြီးဖြစ်တဲ့အကြောင်း2000ပြည့်နှစ်ဇန်နဝါရီလ14ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့မြန်မာဘင်္ဂလားဒေ့ရှ်အစိုးရအရာရှိကြီးများအစည်းအဝေးကရရှိခဲ့တဲ့နှစ်ဖက်သဘောတူညီချက်တွေအတိုင်းကွဲကွာနေတဲ့မိသားစုတွေနဲ့ကြံရှိနေတဲ့မိသားစုဝင်တွေကိုပြန်လည်ပို့ဆောင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကအတိအမှတ်ပြုထားတဲ့တရားဝင်စာရွက်စာတမ်းတွေတင်ပြဖို့လိုအပ်ကြောင်းတို့ကိုဝန်ကြီးဦးကျော်တင့်ဆွေကရှင်းလင်းပြောကြားခဲ့တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ဖို့နိုင်ငံအစိုးရကိုယ်စားလှယ်တွေပါဝင်တဲ့လုပ်ငန်းအဖွဲ့ဖွဲ့စည်းပြီးဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ထားပါတယ်ဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံစေမဲ့အခြေခံအကြောင်းအချက်တွေထဲမှာသူတို့ကိုစစ်တပ်ပြည်သူစစ်နဲ့တခြားပုဂ္ဂိုလ်တွေကရုပ်ပိုင်းဆိုင်ရာတိုက်ခိုက်မှုမပြုလုပ်တာသူတို့ဟာမြို့နယ်စုဝင်တစ်ခုဖြစ်တဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့ခွဲခြားဆက်ဆံခြင်းမပြုဖို့ဆိုတဲ့အချက်တွေပါဝင်တယ်လို့တီကူမာကပြောပါတယ်ဒုက္ခသည်တွေဘေးကင်းလုံခြုံရေးအတွက်ကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အပြင်အာဆာအဖွဲ့အပေါ်မှာလည်းတာဝန်ရှိကြောင်းတီကူမာကပြောပါတယ်။အခုထွက်ပြေးသွားကြတဲ့သူတို့ခေါ်ရိုဟင်ဂျာဆိုသူတွေနဲ့ရခိုင်ပြည်နယ်အတွင်းမှာရောက်နေကြသူတချို့ဟာဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ဝင်ရောက်လာကြတဲ့ဘင်္ဂါလီလူမျိုးတွေဖြစ်တယ်လို့မြန်မာအစိုးရအပါအဝင်ရခိုင်ဒေသခံတွေနဲ့မြန်မာနိုင်ငံသားအတော်များများကယူဆပြောဆိုနေကြတဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းတဲ့အခါတီကူမာကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။ All these claims about who is the Rohingya who lived in Rakhine
ဘယ်သူတွေကရိုဟင်ဂျာဖြစ်တယ်ခုနောက်ဆုံးပြည်ပကပြန်မဆက်ခဲ့ရခိုင်ပြည်နယ်အတွင်းဘယ်သူတွေနေထိုင်ခဲ့ကြတယ်ဆိုတဲ့ပြောဆိုမှုတွေကိုဒီလူတွေနေရပြန်ရေးစစ်တဲ့အခါထက်သွင်းစဉ်းစားကြရမှာပါအဲ့ဒီလိုလှုပ်ဆောင်မှုကိုနိုင်ငံတကာအတိုင်းအဝိုင်းကလည်းစောင့်ကြည့်ဖို့လိုအပ်ပါတယ်ဘက်လိုက်မှုမရှိဘူးဆိုတာကိုပြသဖို့ဒီတိုင်းပဲလှုပ်ဆောင်တင်ပါတယ်စစ်စီရေးလုပ်ငန်းစဉ်ကိုတန်တန်ရှင်းရှင်းလှုပ်ဆောင်နိုင်မှသာရခိုင်ပြည်နယ်မှာအမှန်တကယ်နေခဲ့တဲ့သူတွေပြန်နေနိုင်မှာဖြစ်ပါတယ်သူတို့တွေဟာတရားဝင်နေထိုင်တဲ့သူတွေဟုတ်မဟုတ်ဆိုတာကတော့နှစ်ဖက်ဆိုးရတဲ့အပြင်နိုင်ငံတကာတိုင်ဝမ်ကဝိုင်းပြီးတော့ဆုံးဖြတ်ကြရမှာပ
ါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုပြန်လာရေးအတွက်အထောက်အထားပြနိုင်ရမယ်လို့မြန်မာအစိုးရဘက်ကပြောထားတာကြောင့်ပြည်ပခဖြစ်စဉ်ကိုလိုယုံထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအနေနဲ့စာရွက်စာတမ်းအထောက်အထားတွေတည်သွားနိုင်ဖို့မလွယ်ကူတာကြောင့်လိုအပ်တဲ့အထောက်အထားတွေပြနိုင်ဖို့အခက်အခဲရှိနိုင်တယ်ဆိုပြီးနိုင်ငံတကာအတန်းဝိုင်းကသူတို့ရဲ့စိုးရိမ်မှုတွေကိုထုတ်ဖော်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုစောဝင်းလှိုင်ပြောပြသွားတာပါအခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေထဲမှာအများစုဖြစ်တဲ့ကလေးတွေဟာစိတ်မချမ်းမြေ့ပွေအခြေအနေတွေကိုတွေ့ကြုံခဲ့ရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အကြီးအကဲတဦးကပြောကြားလိုက်ပါတယ်ဒီ Caucasus Bazaar ကိုရောက်နေတဲ့ VOA သတင်းတောက် Joe Freeman သတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကဆက်ပြီးတော့တင်ပြမှာပါ
ARSA ရိုဟင်ဂျာအကြမ်းဖက်အုပ်စုကရခိုင်ဒေသမြောက်ပိုင်းမှာရှိတဲ့လုံညုံရေးစခန်းတွေကိုဩဂုတ်လ25ရက်နေ့မှာဝင်တိုက်ခဲ့ပြီးမြန်မာလုံညုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလုပ်တဲ့နောက်ပိုင်းမှာဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေစီထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်5သိန်းကျော်ရှိနေပြီလို့ကုလသမဂ္ဂအဖွဲ့ကပြောပါတယ်။အဲ့ဒီဒုက္ခသည်တွေထဲမှာ60ရာခိုင်နှုန်းလောက်ကကလေးငယ်တွေဖြစ်ကြတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီဒုက္ခသည်ကလေးတွေဆွဲတဲ့ရုပ်ပုံတွေမှာကျောင်းမဲ့ဘွယ်မြင်ကွင်းတွေကိုပုံဖော်ထားတာတွေ့ရမှာဖြစ်တယ်လို့ UNICEF အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာအန်တိုနီလိတ်ကဒုက္ခသည်စခန်းတွေရှိရာနေဆက် Caucasus Bazaar မှာသတင်းတောက်တွေကိုအင်္ဂါနေ့ကပြောပါတယ
်ကလေးငယ်တွေရဲ့စိတ်ဓာတ်ရာကိုဖြည့်ဖြောက်ဖို့ကူညီနိုင်တဲ့နည်းကတော့သူတို့တွေကိုပကြီးဆွဲခိုင်းတဲ့နည်းလမ်းမှာဒုက္ခအကြီးအကျယ်ရောက်နေကြတဲ့တခြားဒေသအတော်များများမှာကလေးဆွဲတဲ့ပကြီးကားတွေကိုကြည့်လိုက်ရင်ပျော်ရွှင်စရာပုံတွေကိုကျွန်တော်တို့မြင်ခဲ့ဘူးပါတယ်။သူတို့ပတ်ဝန်းကျင်မှာဘာတွေပဲကြုံခဲ့ရပါစေစိတ်ကြည်နူးပွေသူတို့ရဲ့အိမ်ပုံတွေကိုရေးဆွဲတတ်ကြပါတယ်
။ဒါပေမဲ့နေဆက်ဒုက္ခသည်စခန်းတွေကိုရောက်လာတဲ့ဒီကလေးတွေကတော့ထူးခြားနေတယ်လို့မစ္စတာလိတ်ကပြောပါတယ
်။ The pictures that we are seeing here are horrifying. They reflect children seeing things that no child.
ဒီမှာကျွန်တော်တို့တွေ့ရတဲ့ပုံတွေကထိတ်လန့်တုန်လှုပ်ဖွယ်ပုံတွေပါ။သူတို့မမြင်သင့်မမြင်အပ်တဲ့ဟာတွေကိုဒီကလေးတွေတွေ့ခဲ့ရတယ်ဆိုတာထင်ရှားနေပါတယ်မြင်ရတာစိတ်မချမ်းသာစရာပါပဲ
ရိုဟင်ဂျာကလေးငယ်တွေရဲ့ပုံတွေမှာမယုံနိုင်လောက်အောင်လူအများအပြားကိုပြစ်ခတ်နေပုံတွေရဟတ်ရင်တွေနဲ့ဘုံကျဲနေတဲ့ပုံတွေအိမ်တွေမီးလောင်နေပုံတွေပါဝင်တာပါအဗဒူးဆိုတဲ့ကလေးငယ်ရေးတဲ့ပုံထဲမှာတရှိတွေနဲ့စူပူတောင်းချမ်းသူလို့ယူဆရတဲ့လူအုပ်စုကိုလုံညုံရေးစစ်သားတွေကပြစ်ခတ်သေးဆုံးနေပုံတွေကိုဆွဲထားပါတယ်နောက်တစ်ပုံမှာတော့နေဇာနတ်မြင့်မှာနေမြုပ်တည်ဆုံးနေတဲ့ရုပ်အလောင်းပုံတွေကိုဆွဲထားတာပါဒါဟာနေဆက်ဖြတ်ပြီးထွက်ပြေးစဉ်လှေနှစ်တည်ဆုံးသွားတာကိုဆွဲထားတဲ့ပုံလို့ယူဆကြပါတယ် UNICEF ကအခုရထားတဲ့ရုပ်ပုံအများစုဟာဘာလူခါလီဒုက္ခသည်စခန်းတွေကကလေးတွေဆွဲထားကြတာဖြစ်ပါတယ်ဒီရုပ်ပုံတွေဆွဲထားတဲ့ကလေးငယ်တွေဟာအသက်6နှစ်ကနေ14နှစ်ကြားအရွယ်တွေဖြစ်ကြပါတယ်ရိုဟင်ဂျာကလေးတဦးကတော့ကလေးတွေဘလုံးကန်နေကြတော့အသက်ခံလိုက်ရတာကိုသူမြင်ခဲ့ရတယ်လို့UNICEF အကြီးအကဲအန်တိုနီလိတ်ကိုပြောပြခဲ့တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေထဲမှာတော့ရေတောင်ပုံမှန်မချိုးနိုင်ကြဘူးလို့ဒုက္ခသည်တွေကပြောပြီးကလင်းငယ်တွေအတွက်အစာရေစာအခက်အခဲရှိနေကြောင်းလည်းပြောပါတယ်တောက်ရည်တန်းအလုံလောက်မရတာကြောင့်ဖျားနာတာတွေဖြစ်နေကြတယ်လို့လည်းဆိုပါတယ်ဒီစခန်းမှာအဆင်ပြေနိုင်မလားဆိုပြီးဒီကိုရောက်လာကြပေမဲ့အခက်အခဲမျိုးစုံနဲ့သာကြုံနေရတယ်လို့ဒုက္ခသည်တွေကပြောပါတယ် UNICEF ကအောက်တိုဘာလ2ရက်နေ့မှာထုတ်ပြန်တဲ့ညင်ညာချက်ထဲမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်စခန်းတွေတဲကရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ86သန်းကျော်လိုအပ်နေကြောင်းညစ်တာရပ်ခံထားပါတယ်။ဒီရမုံငွေတွေဟာအခုနောက်ဆုံးပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်ရောအရင်ကဒုက္ခသည်စခန်းထဲမှာရှိပြီးသားရိုဟင်ဂျာကလေးငယ်တွေအတွက်ပါဖြစ်ကြောင်းပြောပါတယ်။ဒုက္ခသည်စခန်းထဲကကလေးငယ်တွေအတွက်ရေကားတဆင်ဖြစ်တတ်တဲ့ဝမ်းယောဂအပါအဝင်ကူးစက်ယောဂကာကွယ်ဆေးတွေအာဟာရအစားအသောက်တွေနဲ့အမိုးကားတွေလိုအပ်နေတယ်လို့ကုလသမဂ္ဂအဖွဲ့တွေကပြောထားပါတယ်။ရခိုင်မြောက်ပိုင်းဒေသနယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းမြန်မာလူမျိုးရေးတပ်တွေရဲ့လုပ်ရကြောင့်ဒေသခံမွတ်စလင်အရသားတွေတည်ဆုံရတာမျိုးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတာမျိုးရှိတယ်ဆိုတော့ကုလသမဂ္ဂရဲ့ဆူဆွဲချက်ကိုမြန်မာအစိုးရကငြင်းဆန်ထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါ။ VOA မြန်မာပိုင်းနဲ့နက်ခင်အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာယူဝက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့
I think there are historical roots to the issue because under British rule people from
ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာအပေါ်မြမအရေးကျွမ်းကျင်သူ American ပေါမော့ခတူဦးသုံးသက်ချက်တွေကိုဦးကျော်စန်းသားရဲ့ဒီမြမအရေးသုံးသက်ချက်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စန်းသားကောက်နှုတ်တင်ပြတာကိုနားဆင်ပါရှင်။
ရင်းရအေးခန်းစားချက်နဲ့မပြောကြနဲ့အမှန်အမှားခွဲခြားကြည့်ပါဆိုရဲကောင်းစင်နဲ့ surab.dat ရေးသားထားတာကို medium.com မှာဖတ်ရပါတယ်မူရင်းအပေါ်မူရင်းအသုံးထုံးတိုင်းတင်ပြလိုပါတယ်ဒုက္ခသည်ပြဿနာကြီးတရားဖြစ်နေပြီးဒီပြဿနာတွေအတွက်ငင်းညာရေးနိုဘယ်ဆုရှင်တရားကောင်းတူတာဝန်ရှိတယ်ဆိုပြီး BBC ကပထမဆုံးကြိမ်ပြောလာတာဟာတစ်ခုခုတော့တစ်ခုခုပါပဲရင်းရတွေဟာငင်းညာစွာနေလိုကြပေမဲ့ဆိုးရတဲ့အဆိုးရွားကကောက်ကငင်းကထပြီးတော့တိုက်ထုတ်လိုက်တယ်လို့ဆိုနေကြပါတယ်တကယ်တော့ဒီလိုမဟုတ်ပါဘူးရူညာတွေအေးအေးချမ်းချမ်းနေတယ်ဆိုတာကသူတို့အများအပြားဟာသစ်ထွက်စံယိုလုံးမဲ့အရေးဆယ်စုနှစ်နဲ့ချီပြီးထောက်ခံအားပေးနေကြတာဖြစ်ပါတယ် ARS ရဲ့အကြမ်းဖက်အစ္စလာမ်ဥစုဟာအစ္စလာမ်နိုင်ငံတွေဖြစ်ကြတဲ့ပါကစ္စတန်မလေးရှားတို့စီကငွေနဲ့ရုပ်ပစ္စည်းအကူအညီတွေယူပြီးအယ်ကာအီဒါနဲ့အာဖဂန်နစ္စတန်တာလီဘန်တို့စီမှာစစ်တမ်းတွေတက်ခဲ့ကြပါတယ်သူတို့ဟာရူညာယောက်ျားတွေကြီးငယ်မရွေးအလုံးကိုဘုရားဘာသာနဲ့တခြားအယတ်သားတွေကိုတိုက်ဖို့အတွက်အတင်းအဓမ္မခိုင်းစေကြပါတယ်။ဒါနဲ့ပတ်သက်ပြီးညဉ့်ညံရေးနိုဘယ်ဆုရှင်ပြောတဲ့စကားကိုကြတော့ပြစ်ပယ်ပြီးဆော်ဒီအရေဗျာကြောထောင်းရခံပြူထားတဲ့လူ့အခွင့်အရေးကော်မရှင်ပြောတဲ့စကားကိုအတည်ယူ ERSC ကရခိုင်အယတ်သားတွေကိုအကြမ်းဖက်တိုက်ခိုက်ဖို့အတင်းအဓမ္မစီခန်းချင်းခံရတဲ့ရိုဟင်ဂျာတွေအရေးကိုဂရုမစိုက်ကြတာအံ့ဩစရာပဲဖြစ်ပါတယ်။ဆော်ဒီအရေဗျာနဲ့ UNHCR တို့ဟာတကယ်တော့ကုလသမဂ္ဂအမျိုးသမီးအခွင့်အရေးရာကောင်စီမှသဘောထားတင်မာတဲ့ Islamist ဝါရီဘဂဒါIslamist ဝါဒီတွေဘဂဒါရက်တည်နေကြတာပါအခု BBC ကပြသနေတဲ့ပြက်ကွက်တွေထဲမှာမြန်မာစစ်တပ်ကရိုညာမွတ်စလင်ကိုအမှန်တကယ်အကြမ်းဖက်တိုက်ခိုက်နေတဲ့ပုံအစစ်အမှန်တွေမပါပဲရှင်တွေပေးနေတဲ့ပုံတွေနဲ့အလားတူပုံကြီးတွေကိုပဲပြသနေတာဖြစ်ပါတယ်ဒီသတင်းကြီးစတင်ပေါ်ထွက်လာတော့ကလည်းရိုဟင်ဂျာတွေကိုအစုလိုက်အပြင်လိုက်စပ်ဖြတ်နေပါတယ်ဆိုပြီး social media တွေမှာပြန့်နှံ့နေတာဟာမြန်မာပြည်ကပုံမဟုတ်ပဲတရုတ်ငလျင်တိဘက်နဲ့စီလင်္ကာပုံတွေဖြစ်နေပါတယ်ကိုဒုက္ခသည်တွေအထက်မှာအပြစ်မဲ့တဲ့သူတွေပါဝင်လဲဆိုတာမှန်ပါတယ်သူတို့နေအိမ်တွေကိုမြန်မာစစ်တပ်ကမိရှုခဲ့တာလည်းမှန်ပါတယ်အဲတစ်ဖက်မှာလည်း ARS တွေကစစ်သားတွေရခိုင်အရသားတွေကိုတိုက်ခတ်ခဲ့တာရှိနေပါတယ်ရိုဟင်ဂျာတွေကမူလအဖြစ်ဘင်္ဂလားဒေ့ရှ်ဘက်ကလာတာဖြစ်ပါတယ်စာဖတ်သူတွေအနေနဲ့သူတို့ကဘယ်သူဘယ်ဝါတွေဆိုတာကိုအတိအကျသိချင်မှသိပါလိမ့်မယ်ဒါပေမဲ့လူမျိုးပေါင်း100ကျော်ကွဲပြားခြားနားတဲ့ဘာသာကိုးကွယ်မှုကိုစီနဲ့နှစ်ပေါင်းရာစုနဲ့ချီပြီးနေလာကြတဲ့မြန်မာနိုင်ငံလိုနိုင်ငံမှာဒီလူမျိုးစုတွေနဲ့ကြာတော့မှဘာကြောင့်ဒေါသဖြစ်ရသလဲဆိုတာစဉ်းစားစရာဖြစ်ပါတယ်။ငင်းညမ်းစွာနေလိုတဲ့ဆိုတဲ့ရိုဟင်ဂျာတွေဟာဆာဥဒီအရေဗျာစီကငွေကြေးလက်နက်အကူအညီတွေမရခင်အယ်ကာအီဒါတွေစီကလက်ကျင့်သင်ကြားမှုတွေမရခင်ကတည်းကရခိုင်ဗုဒ္ဓဘာသာကိုစပ်ဖြတ်ရခိုင်ရွာတွေကိုမိရှုပ်ပြီးအစ္စလာမစ်နိုင်ငံထူထောင်ဖို့ကြိုးပမ်းခဲ့ကြပါတယ်။အဲ့ဒါအလုံးမဖြစ်တော့မှ1990ပြည့်လွန်မှာနိုင်ငံသားဖြစ်ခွင့်ရဖို့ကြိုးပမ်းလာကြတာဖြစ်ပါတယ်။တကယ်တော့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်တွေနဲ့ဘာသာရေးယဉ်ကျေးမှုအဖြစ်တူညီကြပြီးလူမျိုးအဖြစ်နဲ့တမျိုးတူညီရဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကဘာကြောင့်သူတို့ကိုလက်မခံကြင်ရတာလဲ။ရိုဟင်ဂျာတွေဟာအကြမ်းဖက်ဝါဒပောက်ဖွားဖို့ရေခမ်းမြေခမ်းကောင်းဖြစ်နေလို့ပါပဲ။ဒေါအောင်ဆန်းစုကြည်ကလည်းဒါကိုသိလို့သူ့ပြည်သူတွေအတွက်အကာအကွယ်ပေးရမှာဖြစ်ပါတယ်။ဒီအရေးကိုဒေါအောင်ဆန်းစုကြည်အချိန်ချင်းသတိပေးခဲ့ပေမဲ့ Saudi Arabia ကဇိုင်ဒ်ဘင်ရိုက်အယ်ဟူစိန်နဲ့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်တို့ကမသိကြိုးကြုံပြုနေကြပါတယ်။တကယ်တော့ဆာဥဒီအရေဗျာဆိုတာကလည်းယေမန်နိုင်ငံမှာသူ့ရဲ့လုပ်ရက်တွေကိုအာရုံလွှဲဖို့အတွက်ဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံအဖို့ဒီပြဿနာကြီးတဲ့အတွက်ကြီးလာအောင်လုပ်နေတာဖြစ်တယ်လို့យေသထားပါတယ်ခင်ဗျာ
။ဦးကျော်စန်းသားကောက်နှုတ်တင်ပြသွားတာပါရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
reach for the moon
ဖြစ်ပါတယ် R E A C H reach က me on Lelana, FOR4GA TUE, THE THE MOON, MOONGA, LAMIN SURO, SQUIT HUNYE DAYE TIBEGA, LAMIN YIGO LANABO. DINIAMA MOON ASA, STARS, STARS, SURE, CHERUI LU TIBE YARE, WAHAYA GU TEBIDO, REACH FOR THE STARS, LULE PYOLU YABARE. IDIAM TIBEGA LE SHIMARE, LAGU LELAMI AON CHUZARE SUYIN, LETUI MA MAPINAINA MU, IDIAM TIBEGA, TEGU KEKELARE, MAPINAIN LAUDE JUBAM HUGU, PYOLU DAGU SLURA PYPARE. DIDONE BADELU, GEORGE GROUPIRE UMAGU,
There's no harm in reaching for the moon, but you have to be prepared to face disappointment. There's no harm in reaching for the moon. But you have to be prepared to face disappointment. Reach for the moon.
I think there are historical roots to the issue because under British rule, people from South Asia were encouraged by the British. I think it's difficult to know what the numbers are. And of course, if you look at somebody today, for instance, who was born after 2000, maybe one of their ancestors. ဒါမဲ့လည်းခရစ်နှစ်2020ပြည့်ပိုင်းမွေးလာတဲ့သူတွေကိုကြည့်မယ်ဆိုရင်သူတို့ရဲ့ဘိုးဘွားတအူးဟာလွန်ခဲ့တဲ့နှစ်ပေါင်း90လောက်တုန်းကဝင်လာခဲ့တာလည်းဖြစ်နိုင်ပါတယ်။ဒီလူတွေကိုဟိုတုန်းကဝင်လာတဲ့သူအခုနောက်ဝင်လာတဲ့သူဆိုတာခွဲခြားရခက်မယ်လို့ထင်ပါတယ်။ထောင်900ကိုယ်စီပြည့်လွန်အစောပိုင်းမှာလည်းအလားတူလောက်ခဲ့ပါသေးတယ်။
ဒါကြောင့်မလို့သူတို့ကိုယ်သူတို့ရိုဟင်ဂျာလို့အသတ်မှတ်သူတွေဟာတိုင်းနဲ့ချီပြီးတော့မြန်မာပြည်ပြင်ပကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့၈နှစ်ပြည်ပခါတွေမဖြစ်ခင်ကတည်းကပါကျွန်တော်ဒီညမှာနှိုင်းစင်စဉ်းစားမိရတူကတော့ဒီလိုအနောက်ဘက်ကမွတ်စလင်တွေဝင်လာသလိုပဲအရှေ့ဘက်မှာလည်းတရုတ်နေစကတရုတ်တွေဝင်လာတာရှိပါတယ်။အဲ့လိုအရှေ့ဘက်ကတရုတ်တွေဝင်လာတာဟာတလော
တော်နိုင်ရှင်ကြည့်တင်နေထင်ပါတယ်ခရစ်စတီနာ
Well, I think that's a very important question to ask because it and that does you know suggest that it's not any
ကိုအရေးကြီးတဲ့မိကွန်းတစ်ခုပါနောက်ပြီးတော့ဒါကဘာကိုဖော်ပြနေလဲဆိုတော့လူအုပ်စုတိုင်းအတွက်ပြဿနာမဖြစ်ပေမဲ့လည်းတချို့သောအုပ်စုတွေနဲ့ကြာမှပြဿနာဖြစ်ရတယ်ဆိုတာတိုင်းပြည်မှာရှိတဲ့လူထုအများစုရဲ့ထင်မြင်ချက် perception အပေါ်မှာမူတည်ရဲဆိုတာပဲဖြစ်ပါတယ်တရုတ်နယ်စပ်မှာလည်းကိုးကန့်လိုမျိုးလူတွေရှိပါတယ်သူတို့ဟာနိုင်ငံသားဖြစ်ခွင့်ရှိကြတယ်။ဒါမဲ့လေရိုဟင်ဂျာဆိုသူတွေအပေါ်မှာကြတော့မူဝါဒကကွဲပြားသွားပါတယ်။ဒီလိုမျိုးကွဲလွဲတဲ့မူဝါဒထားရှိတာဟာဘာသာရေးကိစ္စလည်းပါဝင်တယ်လို့ထင်ပါတယ်။ဒါဟာမွတ်စလင်လူဦးရေဟာမြန်မာပြည်မှာဗုဒ္ဓဘာသာတည်မြဲရေးကိုချိန်ချောက်နေတယ်ဆိုတဲ့စိုးရိမ်စိတ်ပေါ်ထွက်လာနေလို့လည်းဖြစ်နိုင်ပါတယ်
။ဆိုတော့ဒီစိုးရိမ်စိတ်ဟာတကယ်အခြေအနေရှိတဲ့စိုးရိမ်စိတ် reality လို့ထင်ပါလား။ဒါမှမဟုတ်ဒီလိုဖြစ်လာလိမ့်မယ်ဆိုတဲ့ထင်မြင်မှု perception လို့ပဲထင်ပါလား။ Christina Belzebub ပါလား။
Well, I suppose for people who believe this, for them it is a reality, but for outsiders
တကယ်ဖြစ်မယ်လို့ယုံကြည်နေသူတွေအဖို့တော့ဒါဟာအစ်စ်မယ် reality လို့ထင်ပါတယ်။ဒါပေမဲ့အပြင်ကလူတွေအနေနဲ့တော့အဲ့လိုမျိုးရှုမြင်မှုခက်ခဲပါတယ်။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာမွတ်စလင်လူဦးရေကတိတ်ကိုနေပါတယ်။၄၀ခန့်တော့အောက်ပဲရှိမယ်လို့ကျွန်မထင်ပါတယ်။လွန်ခဲ့တဲ့နှစ်30အတွင်းမှာဒီထက်ပိုများလာတယ်လို့လည်းသကောင်စင်းမှာမတွေ့ရပါဘူး။သူတို့လူဦးရေဟာအရင်နဲ့အတူတူပဲရှိနေပါတယ်။ဒါကြောင့်မလို့တနိုင်ငံလုံးကိုကြည့်မယ်ဆိုရင်ချင်းချောက်မှုတစုံတရာမတွေ့ရပါဘူး။ရခိုင်ပြည်ကလူတွေအဖို့တော့အဲ့ဒီကိစ္စစိုးရင်ကြတာကျမနားလည်နိုင်ပါတယ်။မွတ်စလင်ဥယျာဉ်နေစဉ်နဲ့အမျှတိုးပွားလာနေတာပါ။ဒါမဲ့လည်းဘာသာရေးမတူတဲ့အတွက်အတူမနေနိုင်ဘူးဆိုတာလည်းမဟုတ်ပါဘူး။တိုင်းပြည်ကိုအတူတကသစ္စာစောင့်တည်ကြမယ်ဆိုတာလည်းဖြစ်နိုင်ပါတယ်။သူတို့ပြည်နယ်မှာပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေဟာအုပ်စုနှစ်ခုစလုံးအတွက်အတူတကအကျိုးဖြစ်ထွန်းနိုင်တဲ့ကိစ္စတွေပါ။
ခုချိန်မှာနိုင်ငံတကာအဆိုင်အဝိုင်းအနေနဲ့ဒီစာနာမှုအထောက်အထား humanitarian crisis ပေါ့လေအဲဒီကိစ္စကိုပဲအဓိကထားပြီးပြောနေကြပါတယ်ဒါကလောလောဆယ်ဖြစ်နေတဲ့ကိစ္စသာဖြစ်ပါတယ်တကယ်တမ်းပူပြီးနေဆိုင်တဲ့အခြေခံကိစ္စအခြေခံပြဿနာတွေကိုလူတွေသိမစင်စားရဘူးနိုင်ငံကိစ္စကိုသိအလေးနဲ့မထားကြဘူးဆိုတာလောလောဆယ်တွေ့နေရပါတယ်ဘယ်လိုသဘောပါလဲ
Yes well I think that you know when over 400,000 people cross a border into another country
တကယ်တမ်းနှစ်ခုလောက်အတွင်းမှာလူပေါင်း၄သိန်းကျော်တခြားနိုင်ငံကိုထွက်သွားတယ်ဆိုတော့လေစာနာမှုပြဿနာတွေအတိဒုက္ခတွေအများပြားရှိမှာပါပြီးတော့အာဆာကဒီရဲစခန်းတွေကိုတိုက်ခိုက်တဲ့အတွက်ရခိုင်ပြည်နယ်နဲ့တကွာတပြည်လုံးမှာခံပြင်းဒေါသထွက်နေကြမှာလဲသိကြပါတယ်ဒီတိုက်ခိုက်မှုတွေဟာအနေရကြီးမားတာလဲအမှန်ပါတိတ်ပြီးတော့စိုးရင်ရပါတယ်ဒါကြောင့်မလို့ဒီအချိန်မျိုးမှာပို့ပြီးတော့ net shine နဲ့နိုင်ငံရေးပြဿနာတွေကိုအာရုံစိုက်ဖို့ခက်ခဲပါလိမ့်မယ်။ထွက်ပြေးခဲ့ကြရတဲ့သူတွေဒီထဲမှာမွတ်စလင်ဟိန္ဒူရခိုင်တခြားလူမျိုးစုတွေဘယ်သူပဲဖြစ်ဖြစ်ပြည်ရင်းပြည်ပါအကြမ်းဖက်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရတဲ့သူတွေအားလုံးရဲ့အတီးဒုက္ခတွေကိုဂရုစိုက်ကြရမယ့်အချိန်မှာလူတွေအားလုံးအနေနဲ့ကင်းပြီးတော့လုံခြုံမှုရှိပြီးဆိုမှပဲရေရှည်ခံမဲ့အဖြစ်ကိုရှာဖွေကြရမှာဖြစ်ပါတယ်။
နောက်အခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတကာကအဓိကထားပြီးတော့ဒါအမျိုးမျိုးဝေဖန်ပုခတ်ချုပ်ချနေကြပါတယ်ရွေးကောက်ပွဲကာလတုန်းကလည်းပဲ NLD ပါတီမှာတက်ကြွလှုပ်ရှားတဲ့မွတ်စလင်တွေအများကြီးစီးခဲ့ရတာနဲ့သူတို့ကိုအမတ်ကိုယ်စားလှယ်လောင်းဖြစ်တရက်ကိုမှမရွေးချယ်ခဲ့ဘူးဆိုတဲ့ကိစ္စလည်းရှိပါတယ်တကယ်ကပြည်သူလူထုအများစုကို၌ကမွတ်စလင်တွေအပေါ်မှာအမြင်ဆောင်နေတယ်လို့ပြောရလိမ့်မလားပါပဲအမျိုးဘာသာစွဲတွေကတော်လေးပြင်းထန်လာနေပါတယ်မြန်မာနိုင်ငံမှာဆိုတော့ဒီလိုအချိန်မျိုးမှာလူလူရဲ့သဘောထားကိုစန့်ကျင်ဖို့အဲ့ဒီလူလူရဲ့သဘောထားကိုပြောင်းလဲပေးဖို့အတွက်နိုင်ငံရေးခေါင်းဆောင်တယောက်အနေနဲ့လွယ်ကူပါမလားခင်ဗျာလူလူရဲ့ထောက်ခံမှုဆုံးရှုံးမသွားနိုင်ဘူးလား
Well you raise a good point because you know the throughout the period of military rule this fear of Muslims and
ဒါစဉ်းစားရမယ့်ကိစ္စပါစစ်အုပ်ချုပ်ရေးကာလတခြားလုံးမွတ်စလင်ကြောက်စိတ်တွေရိုဟင်ဂျာစန့်ကျင်မှုတွေကိုမီဒီယာတွေနဲ့တခြားနိုင်ငံပိုင်းရန်ဒီယာတွေကတစင်တောက်လျှောက်ဖြန့်ဖြူးလာခဲ့တာပါတကယ်တော့ရိုဟင်ဂျာကိုမတွေ့ဘူးတဲ့သူတွေအများကြီးပါဒါပေမဲ့သူတို့ကလည်းရိုဟင်ဂျာဆိုကြောက်နေကြပါတယ်ရိုဟင်ဂျာတွေဟာသူတို့ရဲ့ရန်သူလို့ထင်နေကြပါတယ်ဒါဟာစိတ်ပျက်စရာကောင်းတဲ့အလားအလာပါတကယ်တော့အချင်းချင်းထိတွေ့ဆက်ဆံကြည့်ရင်သူတို့ဟာဘဝတူလူသားတွေပဲဆိုတာနားလည်ကြမှာပါသူတို့ဟာလည်းသူတို့မိသားစုနဲ့ငြိမ်းချင်းချင်းချင်းနေထိုင်ခြင်းနဲ့တရားဥပဒေကိုလေးစားလိုက်နာကြတယ်ခွဲခြားဆက်ဆံမှုမသင့်ဘူးလို့ထင်မြင်လာကြမှာပါဒေါ်အောင်ဆန်းစုကြည်အနေနဲ့တော့လူတွေသူတို့ကြီးပြင်းလာရတဲ့အတွေ့အမြင်တွေကိုပြောင်းလဲပစ်ဖို့အခက်အခဲရှိပါတယ်ဒါပေမဲ့သူ့အနေနဲ့တော့စာနာစိမ့်နဲ့ရှုမြင်ပြောဆိုဖို့ဆိုတာတော့ဖြစ်နိုင်မယ်ထင်ပါတယ
်ဒီလိုအလားတူပြဿနာမျိုးမွတ်စလင်တွေနဲ့ဖြစ်တဲ့ပဋိပက္ခမျိုးပြဿနာမျိုးဟာမြန်မာနိုင်ငံမှာသာမကဘူးဒီအစ်တောင်ရှာထိုင်းနိုင်ငံတောင်ပိုင်းမှာရှိတယ်ဒါကဖိလစ်ပိုင်တောင်ပိုင်းမှာလည်းတွေ့ရပါတယ်ဒီအခြေအနေတွေနဲ့မြန်မာအခြေအနေကိုနှိုင်းယှဉ်ကြည့်ပါဦးခရစ်စတီနာ
Yeah You know, there are minority Muslim populations in both Thailand and the Philippines. Thailand, of course, is a majority Buddhist country.
Thailand, Philippines, နိုင်ငံနှစ်နိုင်ငံလုံးမှာမွတ်စလင်လူနည်းစုတွေရှိကြပါတယ်။ထိုင်းနိုင်ငံဟာဗုဒ္ဓဘာသာလူများစုနိုင်ငံဖြစ်ပြီးတော့ဖိလစ်ပိုင်ကခရစ်ယာန်လူများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။ပြီးတော့နှစ်နိုင်ငံလုံးရဲ့တောင်ပိုင်းတွေမွတ်စလင်တွေကသူတို့ဟာခွဲခြားဆက်ဆံခံနေရတယ်လို့ယူဆပြီးတော့နှစ်နိုင်ငံလုံးမှာပဲလက်နက်ကင်တိုက်ခိုက်မှုတွေလုပ်နေကြပါတယ်။မြန်မာနိုင်ငံနဲ့ကြီးကြီးမားမားကွာခြားတဲ့အချက်ကတော့ထိုင်းနဲ့ဖိလစ်ပိုင်ကမွတ်စလင်တွေရဲ့နိုင်ငံသားဖြစ်မှုကိုပိတ်ပင်ထားတာမရှိပါဘူး။သူတို့နိုင်ငံတွေမှာဘယ်မျိုးနွယ်ဘယ်တိုင်းရင်းသားဖြစ်မှနိုင်ငံသားဖြစ်ရမယ်။သူတို့ရဲ့ဘဝမျိုးဝါတွေဟာနိုင်ငံတွေမှာနှစ်ပေါင်း200နေထိုင်ခဲ့ဘူးတော့မှနိုင်ငံသားဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်မရှိပါဘူး။သူတို့ဟာအဲ့ဒီတိုင်းပြည်တွေမှာကာလတာရှည်နေလာခဲ့ကြပြီးတော့ဆက်လက်နေထိုင်ခွင့်တွေလည်းငင်းပယ်မခံရပါဘူး။ဒါမဲ့လည်းမြန်မာနိုင်ငံကမွတ်စလင်တွေနဲ့တူတဲ့အချက်ကတော့သူတို့ဟာမွတ်စလင်တွေဖြစ်နေတယ်ဆိုတဲ့အတွက်ခွဲခြားဆက်ဆံခံရပြီးတော့အဲ့ဒီတိုင်းပြည်တွေထဲမှာတိုးတက်မဲ့အခွင့်အလမ်းတွေမရှိဘူးဆိုတဲ့ခံစားချက်ပဲဖြစ်ပါတယ်
။မြန်မာပြည်မှာလည်းဒီလိုပဲ NLD အစိုးရကအခုနောက်ဆုံးနိုင်ငံသားပြည်ပလုတ်တော့ဒီလူရရိုဟင်ဂျာလို့အစီအမပြုရမယ်ဆိုတာပဲတင်းခံနေကြတယ်လို့ကြားပါရတယ်။အစိုးရကလူမျိုးနာမည်မထည့်တော့ဘူးလို့ပြောတဲ့အခါလဲဒါတွေကလက်မခံဘူးဒီဟာကိုပဲသူတို့ဆက်လက်ပြီးတော့တောင်းဆိုတင်းခံနေကြလို့သိရပါတယ်။ဆိုတော့ဒီလူတွေအများသောအပြင်သင်ရတဲ့ပညာမတတ်တဲ့လူတွေဖြစ်နေကြတော့သူတို့ဘက်ကနိုင်ငံရေးသမားတွေအထူးသဖြင့်ပြင်ပဒီစီယုံလှုံ့ဆော်နေတဲ့လူတွေဆွေးထိုးလှုံ့ဆော်မှုကလည်းပဲတော်တော်အရေးပါနေတယ်လို့တချို့ကသုံးသပ်ကြပါတယ်။အဲ့ဒါဘယ်လိုမြင်လဲခရစ်စတီ
။ Well, I mean, I think the problem starts with the fact that citizenship in Myanmar is based on ethnicity.
ပြဿနာစတင်ရတာကတော့မြန်မာနိုင်ငံမှာနိုင်ငံသားဖြစ်မှုဟာ ethnicity လူမျိုးနွယ်ပေါ်မှာအခြေခံထားလို့ကျွန်မထင်ပါတယ်။ဒါဟာကဘာမှာအတော်ထူးဆန်းနေတာပါနိုင်ငံအများပြားမှာဆိုရင်ဒီတိုင်းပြည်တွင်းမှာမွေးဖွားသူဖြစ်ရမယ်မိဘနှစ်ပါးဒီတိုင်းပြည်မှာနေထိုင်ရမယ်ဆိုတာတွေနဲ့သတ်မှတ်ပါတယ်လူမျိုးနွယ်နဲ့မဆိုင်ပါဘူးမြန်မာနိုင်ငံမှာလည်းနိုင်ငံသားဆိုတာအစိုးရကသတ်မှတ်ထားတဲ့မျိုးနွယ်အုပ်စုတစ်ခုခုမှာပါဝင်ရမယ်ဆိုတဲ့သတ်မှတ်ချက်မျိုးမရှိရင်ဘာပြဿနာမှမရှိပါဘူးရိုဟင်ဂျာဟုတ်တယ်မဟုတ်ဘူးဆိုတာအရေးမကြီးတော့ပါဘူးသူတို့ဟာသူတို့ရိုဟင်ဂျာလို့ခေါ်နေရင်လည်းတိုင်းပြည်ရဲ့ကျန်တဲ့သူတွေအနေနဲ့ဂရုစိုက်စရာမလိုပါဘူးအခုသူတို့ရိုဟင်ဂျာလို့သတ်မှတ်စေချင်တာလဲအဲ့လိုမျိုးမျိုးနွယ်တစ်ခုခုဖြစ်အတိအမှတ်ပြုခံရတော့မှနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိနေတယ်ဆိုလို့ဖြစ်ပါလိမ့်မယ်။ရှင်ရဲ့ပြည်သက်တွေကိုသိစေချင်ပါတယ်။သူတို့အမေရိကန်ပြည်ထောင်စုကိုပဲဖြစ်စေတခြားနိုင်ငံတစ်ခုခုကိုဖြစ်စေသွားနေရင်ဘယ်သူကမှဘိုးဘွားမိဘတွေနှစ်ပေါင်း200ကျော်နေထိုင်ခဲ့ရလားဆိုတာမစစ်ဆေးပါဘူး။အဲ့ဒီနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့ဆိုရင်အဲ့ဒီနိုင်ငံဟာသူတို့နိုင်ငံမှာပဲ
။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ကလူတွေရဲ့အမြင်ကတော့ဒီနိုင်ငံသားမှာရောက်နေတဲ့အထူးသဖြင့်မြန်မာတွေနဲ့မကဘူးမှာအင်ဗြိတိန်နိုင်ငံမှာဆိုလို့ရှိရင်တောင်အာရှလူတွေအများများရှိပါတယ်။ဒါပေမဲ့သူတို့ကိုဒီဟာကိုသူတို့နယ်မြေဖြစ်သတ်မှတ်ဘူးဆိုတာတောင်းခံကြတာမရှိပါဘူး။ဒီမှာကတော့သူတို့အတွက်သိကြနယ်မြေပိုင်ဆိုင်မှုတောင်းဆိုကြတယ်ဆိုတာကိုလည်းစိုးရင်လည်းလို့ပြောကြပါတယ
်။ I do think it's important to remember that there certainly have been Muslims in that area dating back centuries. It was a mixed
area. အဲ့ဒီတောင်မှာမွတ်စလင်တွေတကယ်ပဲရှိနေခဲ့တယ်ဆိုတာလည်းသတိပြုသင့်ပါတယ်။ဒီရာစုနဲ့ချီပြီးတော့ကိုသူတို့ရှိလာခဲ့တာပါဗုဒ္ဓဘာသာနဲ့မွတ်စလင်တွေရောနှောနေခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်မှာလည်းဗုဒ္ဓဘာသာဝင်တွေရှိပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ရပိုင်ခွင့်တွေကိုမပိတ်ပင်ပါဘူးမွတ်စလင်နိုင်ငံမှာမနေရဘူးလို့မပြောပါဘူးဥနုလက်ထက်ကလည်းမေယူနယ်ကြားခရိုင်ဆိုပြီးတော့တရားသတ်မှတ်ပေးခဲ့တာရှိပါတယ်
အခုဆက်လက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာပါဗကိုးမျိုးကကိုပြည့်ဖြိုးကျွဲရဲ့ယုံကြည်ရာကိုနားဆင်ရမှာပါရှင်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ကျွန်တော်ကြောင့်တဲ့စင်ကာလကဘုရားမြန်မာနိုင်ငံရဲ့ပညာရေးကဟိုအမောင်ချထားတဲ့ပညာရေးတဲ့ပုံစံမျိုးကျွန်တော်ကြုံတွေ့ခဲ့အချိန်ကြတော့ကျွန်တော်တတန်အောင်နေဒါပေမဲ့ကျွန်တော်မှဟိုအာသာကျက်လေးတစ်ခုကပါရှိရလဲဆိုကျွန်တော်ငယ်လေးကကျွန်တော်စာဖတ်တယ်ပေါ့နော်ကိုတတ်နိုင်ရစာဖတ်တဲ့ချင်ဟိုဆိုရင်ကျွန်တော်ကမှာစာဖတ်တဲ့လေးတစ်ခါတစ်ခုကဆွဲခဲ့တယ်ပေါ့နော်အဲ့လိုဆွဲချင်ကြတော့ဟိုကျွန်တော်ဒီလိုမျိုးဖြတ်တန်းခဲ့ရတော့ညာလက်စာဖတ်တဲ့လေးအချင်းတစ်ခုလေးနဲ့တွဲထားတဲ့ချင်ကြတော့အဲ့ဒါကျွန်တော်အတွက်အကျိုးကျေးဇူးတစ်ခုလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျအဲ့မှာစာဖတ်တာကဘာထူးခြားလဲဆိုတဲ့ချင်ကြတော့ဘယ်လိုမလဲကျွန်တော်တို့ပညာအရေးချင်းတူရင်တော့မှ knowledge ရှိရလူကစာဖတ်တဲ့လူကကံတလုံးပုံမြင်နေပေါ့နော်ကျွန်တော်တို့စာဖတ်ထားပညာအရာအတုံးချောက်ဆိုလဲဘာမှလုံလုံမရဘူးအဲဆိုတော့ကျွန်တော်တို့ကဒီဘက်မှာလဲကျွန်တော်တို့ဘက်ကပုံမှန်တော့စူးစမ်းမယ်နောက်ဘက်မှာလဲကျွန်တော်ဟိုရောက်တဲ့ knowledge တွေကနေမှကျွန်တော်တို့ပြန်ပြီးတော့အတုံးချရမယ်ပေါ့နော်အဲ့လိုမျိုးလေး အားကြောင့်ကျွန်တော်အကောင်လုံးကိုစာဖတ်ဖို့ကျွန်တော်တိုက်တွန်းချင်ပါတယ်ခင်ဗျ။ဘာလို့ဆိုညာအခုခေတ်လူငယ်တွေကစာဖတ်ဖို့ကတော်တော်အားနည်းနေတယ်ပေါ့နော်။တော်တော်ကိုအားနည်းနေကြပါတယ်ခင်ဗျ။ကျွန်တော်ကိုယ်တိုင်လည်းစာဖတ်ဖို့ကိုကျွန်တော်အချိန်ယူပြီးကျွန်တော်ဖတ်ရတယ်ပေါ့နော်။အခုကျွန်တော်ရဲ့ဟို resolution ဘယ်လိုချထားဆိုကျွန်တော်ဒီနေ့ဆက်မနေတရားလောက်အနည်းဆုံးပြအောင်ဖတ်ပါတယ်ခင်ဗျ။မြန်မာစာပဲဖြစ်ဖြစ်အင်္ဂလိပ်စာပဲဖြစ်ဖြစ်ပေါ့နော်။အထူးဖြစ်မြန်မာစာပို့ဖတ်တာပေါ့နော်။အင်္ဂလိပ်စာတော့ကျွန်တော်တို့လေ့လာနေသေးဆိုရင်ချိန်ကြတော့ရတာစာပေတွေကကျွန်တော်တို့ပို့ပြီး supporting လုပ်ပေးနိုင်တဲ့အကြံကျွန်တော်အကုန်လုံးစာဖတ်ဖို့တိုက်တွန်းချင်ပါတယ်။အဲစာဖတ်ရင်းနဲ့တကွာပေါ့နော်ကျွန်တော်တို့ပညာဘက်မှာလည်းကျွန်တော်တို့ဟိုပုံမှန်ကျွန်တော်အချိန်လေးတစ်ခုရအောင်ကြိုးစားမယ်။ကြိုးစားပြည့်ချင်ရင်ကျွန်တော်စင်စက်နဲ့ပြက်လိလာနေမယ်ဆိုရင် bell fee မှာပဲဖြစ်နေပါစေ။အောင်မြင်မှုရမှာပါပဲခင်ဗျ။နော်အဲ့လိုမျိုးဆွဲချင်ကြတော့နော်ကျွန်တော်တို့ education ပေါ့နော်ကျွန်တော်တို့စတဲ့အကြိမ်စတဲ့မအောင်ခဲ့ရင်တောင်မှကျွန်တော်တို့ဟိုပညာရေးတစ်ခုဆုံးကတိုင်အောင်မရရင်တောင်မှကိုကတခြားနေရာမှာကိုကOh, oh, brother, no, Lila, me, lo, me, elu, me, so, no, ma, be, fee, ma, me, so, go, 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 professional, de, yaw, ni, ne, yet, di, me, so, aw, mi, ma, te, ja, pa, 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 workshop တစ်ခုဖွင့်ပြညာလှုပ်ရှားမှာဆိုကိုယ့်အလုပ်မှာကိုယ်တိကျအာရုံစိုက်ပြီးလုပ်မယ်ကြိုးစားမယ်ဆိုရင်ကျွန်တော်တို့မလွဲမသွေအောင်မြင်မှုရမှာပါပဲခင်ဗျအဲ့လိုခုရက်တည်နေတဲ့ကိုယ့်ရဲ့လမ်းကြောင်းပေါ်ကနေမှငါဘာတွေထက်လို့ဒီလဲငါဘာတွေလှုပ်ဖို့ရှိတယ်လဲအဲ့လိုစဉ်ဆက်မပြတ်လေ့လာနေဖို့လည်းလိုပါတယ်ခင်ဗျအဲ့ဒါမှကျွန်တော်တို့ဟိုပေါ့နော်တယောက်ချင်းစီကောင်းမှအကုန်လုံးကောင်းပြည့်တဲ့အချိန်မှာကျွန်တော်မြန်မာနိုင်ငံကြီးကိုလိုတောင်ကျွန်တော်တို့ဆန်းဆောင်နိုင်မှာဖြစ်ပါတယ်ခင်ဗျပြီးအဲ့တော့ကျွန်တော်ညကုံချုပ်အနေနဲ့ပြောချင်တာကတော့စာဖတ်ဖြစ်တည်ဘူးဆိုရင်အခုချိန်ကစာပြည့်ရဲ့ချိန်ကြတော့စာကိုစာဖတ်လိုက်ပါခင်ဗျကျွန်တော်ရှေ့မှာပြောခဲ့တဲ့အတိုင်းပထမဆုံးရတစာပြည့်ရင်ဆုံးဖတ်ပါပေါ့ခင်ဗျရတစာပြည့်ကလူရဲ့စိတ်တဘောတာကိုနုညံ့စေတဲ့အဲ့စိတ်တဘောတာနုညံ့လာတဲ့နောက်မှာတိုးတက်အောင်ဆွမ်းဆောင်လာနိုင်လိမ့်မယ်အားဆွဲချင်ကြအခုချိန်ကစာပြည့်ညစာဖတ်ဖို့ကြိုးစားအားထုတ်လိုက်ပါခင်ဗျဟိုတနေ့အများကြီးမဖတ်နိုင်တာမှတနေ့ဆယ်မျက်နှာပေါ့နော်အခုတန်နိုင်တဲ့ target ကိုချပြချင်ကြတော့စာဖတ်ဖို့ကိုကြိုးစားကြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ်ခင်ဗျာနော်ပြချင်ကြတယ်ကျွန်တော်ကိုယ်တိုင်လည်းအခုချိန်မှာကျွန်တော်စာဖတ်တယ်ပြချင်ကြတော့တစ်ဖက်ကလည်းကျွန်တော်ဘောနော် professional career ကိုကျွန်တော်တိုးတက်အောင်ဆွမ်းဆောင်နေရင်းနဲ့မြန်မာနိုင်ငံကြီးကိုကျွန်တော်အသက်နိုင်ဆုံးဖွံ့ဖြိုးတိုးတက်အောင်ဆွမ်းဆောင်ပေးနိုင်တဲ့ supporting လုပ်ပေးနိုင်တဲ့လူငယ်တွေကြားထဲကတယောက်ဖြစ်အောင်ကျွန်တော်ကြိုးစားနေပါတယ်
ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွဲ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ခုလိုသူယုံကြည်ရာအစီအစဉ်လိုမျိုးဒီ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေတိုးတက်အောင်လုပ်ဖို့နှိုးဆော်ထားတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2388 ကိုတညီတညွတ်ထဲချမှတ်ခဲ့တဲ့အပေါ်အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကချီးကျူးပြီးကုလသမဂ္ဂထွေထွေညီလာခံမှာပြုပြင်ပြောင်းလဲရေးဆိုင်ရာပြောခဲ့ပါတယ
် President Trump and I firmly believe that the UN must act to make its peacekeeping operations more efficient.
ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေကိုပိုပြီးစွမ်းဆောင်ရည်ကောင်းအောင်ပိုပြီးထိရောက်အောင်ပိုပြီးတာဝန်ယူမှုရှိအောင်နဲ့ပိုပြီးယုံကြည်မှုရှိအောင်ကုလသမဂ္ဂကလှုပ်ဆောင်ရမယ်ဆိုတာသမ္မတထရန့်ပြောကျွန်တော်ပါအခိုက်အမာယုံကြည်ပါတယ
်ပြည်ပခါကိုတားဆီးရေးဟာအချုပ်ချာအာဏာပိုင်နိုင်ငံတွေရဲ့အဓိကတာဝန်ဖြစ်ဆက်ရှိနေပြီးအငင်းပွားမှုတွေကိုငြိမ်းချမ်းတဲ့နီလန်းတွေနဲ့ဖြည့်ရှင်းလာမှာအစိုးရတွေရဲ့အခန်းကဏ္ဍကိုကုလသမဂ္ဂကထောက်ခံပံ့ပိုးသင့်ပါတယ်ပြည်ပခါတွေအတွက်နိုင်ငံရေးအဖြေရှာတာမှာငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းကအစားထိုးနေရာမယူသင့်ပါဘူးကြောင်ဝင်စည်းစက်တာအပြည့်ရစောင့်ကြည့်တာနဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေကိုကောင်ထည်ဖော်တာမှာပံ့ပိုးကူညီတာတွေဟာငြိမ်းချမ်းရေးကိုထိန်းသိမ်းဖို့ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်မှာအဓိကအဖြစ်ဆက်ရှိနေရပါမယ်။စွမ်းဆောင်ရည်ပိုင်းတိုးတက်ဖို့နဲ့လုပ်ငန်းစီမံကိန်းချမှတ်ဖို့တိစောက်ပုံပြုပြင်ပြောင်းလဲရေးကိုလည်းစုံဖြတ်ချက်မှာတောင်းဆိုထားပါဗျ။ ငင်းချမ်းရေးထိမ့်သိမ့်မှုလုပ်ငန်းမှာအင်းရှင်နိုင်ငံရဲ့သဘောတူညီချက်ရှိရမှာဖြစ်သလိုလက်တွေ့ကြပြီးအောင်မြင်ရရှိနိုင်တဲ့ညွှန်ကြားချက်ရှိရမယ်လို့ဒုတိယသမ္မတပန့်စ်ကပြောပါတယ်လုပ်ငန်းတိုင်းမှာရုပ်သိမ်းရေးဆိုင်ရာမဟာဗျူဟာပါရှိရမှာဖြစ်ပြီးကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေဟာတိုးတက်မှုနဲ့မအောင်မြင်မှုတွေကိုချိန်ညှိရမယ်လို့ဒုတိယသမ္မတကပြောပါတယ
် In short when a mission succeeds we should not prolong it when a mission underperforms we should
ချုပ်ပြောရရင်လုပ်ငန်းတစ်ခုအောင်မြင်တဲ့အခါတာရှည်မနေသင့်ပါဘူးလုပ်ငန်းတစ်ခုဟာမအောင်မြင်ဖြစ်နေတယ်ဆိုရင်ပြန်ပြီးစုဖွဲ့သင့်ပါတယ်လုပ်ငန်းတစ်ခုဟာဒီကောင်စီရဲ့ညွှန်ကြားချက်တွေကိုပြည့်မီအောင်မလုပ်နိုင်ပဲတာရှည်မအောင်မမြင်ဖြစ်နေရင်အဆုံးတန်းသင့်ပါတယ
်ကျွမ်းကျင်မှုပိုင်းဆိုင်ရာတက်ဆိုင်တဲ့ဂရိကဝတ်အရေးအတွက်ကိုတိုးမြင့်ဖို့ငင်းချမ်းရေးထိမ့်သိမ့်မှုတပ်ဖွဲ့ဝင်ရဲ့စွမ်းဆောင်ရည်အရေးပါမှုကိုထက်လောင်းအားဖြည့်ဖို့ဆုံးဖြတ်ချက်မှာအလေးပေးဖော်ပြထားသလိုငင်းချမ်းရေးထိမ့်သိမ့်မှုတပ်ဖွဲ့တွေရဲ့လက်မခံနိုင်တဲ့ပြုမှုလုံဆောင်မှုတွေနဲ့ပတ်သက်ပြီးကင်တွယ်တာမှာတိကျတဲ့သတ်မှတ်ချက်တွေရှိဖို့လည်းဆုံးဖြတ်ချက်မှာနှိုးဆော်ထားပါတယ်ဒါပြင်ဒေတာဆိုင်ရာအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်မှုတိုးတက်စေဖို့လည်းပါရှိပါတယ်ဒီမူဝါဒတွေနဲ့အညီငင်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေအလုံးကိုသုံးသပ်ဆန်းစစ်ဖို့ကုလသမဂ္ဂကိုတိုက်တွန်းကြောင်းဒါမှသာလင်ဒီလုပ်ငန်းစဉ်တွေဟာကမ္ဘာတဝန်းမှာငင်းချမ်းရေးကိုအထူးရောက်ဆုံးဖော်ဆောင်နိုင်မှာဖြစ်ကြောင်းဒုသမ္မတပန့်စ်ကပြောပါတယ်နိုင်ငံတကာငင်းချမ်းရေးကိုထိန်းသိမ်းဖို့ဆိုတဲ့ကုလသမဂ္ဂပဋိညင်စာရန်ပါစာသားတွေကိုကိုးကားပြီးဒီလုပ်ငန်းပေါ်အဖွဲ့ဝင်နိုင်ငံတွေအလုံးကိုကိုကိုပြန်ပြီးနှစ်မြုပ်လှုပ်ဆောင်ကြဖို့ဒုသမရပန့်စ်ကတောင်းဆိုထားပါတယ်။ငင်းချမ်းရေးကိုထိန်းသိမ်းဖို့ဆိုတာငင်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းသာမကဒီထက်ပိုပြီးတော့လုပ်ဖို့လိုအပ်ကြောင်းတကယ်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒီကနေ့ဒီမှာစုဝေးလာကြတဲ့နိုင်ငံတိုင်းကမရင်းရိုင်းနဲ့တန်နိဋ္ဌာန်ရှိဖို့လိုအပ်ကြောင်းဒုတိယသမ္မတမိုက်ပန့်စ်ကပြောသွားပါတယ်ရှင
်။အမေရိကန်စုရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ။
နားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အာဘုံမဟုတ်ကြောင်းထပ်မံအသိပေးကြလိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါ
။ American ပြည်တော်စု Las Vegas မြို့မှာတနက်နေ့ပစ်ခတ်ခဲ့သူ Stephen Paddock ကတိုက်ခိုက်မှုတစ်ခုခုလုပ်ဖို့ကြံစီနေခဲ့တယ်ဆိုတာသူ့ရဲ့ချစ်သူလုံးဝမသိခဲ့ဘူးလို့ Paddock ရဲ့ချစ်သူ Marilu Dinley ရဲ့ရှင်းလင်းကပြောပါတယ်။မော်လီလူဒန်လေးဟာဖိလစ်ပိုင်နိုင်ငံကနေပြန်ရောက်လာပြီးတဲ့နောက်ဗိုလ်တူးနေတဲ့နေလုံးလော့စ်အန်ဂျလိစ်မြို့မှာ FBI တာဝန်ရှိသူတွေကသူ့ကိုမေးမြန်းစစ်ဆေးခဲ့ကြပါတယ်။သူဟာဖိလစ်ပိုင်ကမိသားစုစီကိုသွားလည်တာဖြစ်တယ်လို့ဒန်လေးရဲ့ရှင်းလင်းကပြောပါတယ်။သူအဲ့ဒီမှာရှိနေတဲ့အချိန်ဖက်ဒေါကဒေါ်လာငွေတသိန်းပို့ပေးပြီးအိမ်တလုံးဝယ်ဖို့ပြောခဲ့ပါတယ်။ဖက်ဒေါကသူ့ကိုအဆက်ဖြတ်တော့မှာလားဆိုတာဒန်လေးကစိတ်ပူခဲ့တယ်လို့ရှင်းလင်းကပြောပါတယ်။ဖက်ဒေါကဂရုတစိုက်ရှိသူစိတ်စိတ်ငြိမ်ငြိမ်နေတဲ့သူဖြစ်တယ်လို့ဒန်လေးကသတ်မှတ်ထားခဲ့တယ်လို့လည်းရှင်းလင်းကပြောပါတယ်။စပိန်ပြည်ဆက်ထမမြောက်ဖိလစ်ပေကနိုင်ငံတည်ငြိမ်ရေးအတွက်အချင်းချောင်းမှုရှိနေတယ်လို့သတိပေးထားတဲ့ကြားကပဲကက်တလန်ဒေသအစိုးရအဖွဲ့ခေါင်းဆောင် Carlos Puigdemont ကရပိုင်တွင်လွတ်လပ်ရေးကြေညာမယ်လို့ဗိုလ်တူးနေမှာအတိအလင်းကြေညာလိုက်ပါတယ်။ဒီလိုပြောကြားလိုက်တာဟာကက်တလန်ပြည်သူ90ရာခိုင်နှုန်းလောက်ကစပိန်ကနေခွဲထွက်ဖို့မဲပေးခဲ့ပြီး3ရက်ကြာမှဖြစ်ပါတယ်။ဒါပေမဲ့လာရောက်မဲပေးသူအရေအတွက်ဟာမှတ်ပုံတင်ထားသူဦးရေရဲ့ထောက်ဝတ်တောင်းမရှိခဲ့ပါဘူး။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားအောက်တိုဘာလ3ရက်အင်္ဂါနေ့ကအမေရိကန်နိုင်ငံသားရေးဌာနမှကျင်းပတဲ့6ချိန်မြောက်လူမျိုးရင်းဆိုင်ရာအစည်းအဝေးတွင်မြန်မာနိုင်ငံကချက်ဖက်အခြေအနေတွေပေါ်အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်နေကြောင်းလူသားပိတုခအကြက်တဲ့ပေါ်ဘင်္ဂလားဒေ့ရှ်အစိုးရကထောက်ထားညှတာမှုနဲ့ကူညီလို့ဆောင်ပေးတဲ့ချီချူပါကြောင်းအမေရိကန်တာဝန်ရှိသူကပြောခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်ရေးနဲ့ပတ်သက်ပြီးရေးပေါ်ကေဆေးညှိနှိုင်းရေးမှုနဲ့စာနာမှုအထောက်ပံ့ဆိုင်ရာကုလသမဂ္ဂလက်ထောက်ညွှန်ကြားရေးမှုချုပ်နဲ့ UNICEF ကကုလသမဂ္ဂကလေးများရာမုံအဖွဲ့အမှုဆောင်ညွှန်ကြားရေးမှုတွေကအော်တိုဘလာလေးရဲ့နေမှာပူတွဲကြေညာချက်တစောင်းထုတ်ပြန်ပြီးဒုက္ခသည်အရေးဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်သွားဖို့စိတ်ပန်းဖြတ်ထားတယ်လို့ပြောပါရခင်ဗျာ
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုချော်ချော်သိန်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာပါရှင်။ကြာတာပရင်းနေနေနဲ့ခင်ဗျာ၏မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.